Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီယိုအမေရိကန်ဘန်ကနေဩဂတ်လ10ရက်တနင်္ဂနွေညပိုင်းမှာမာဝါသာအစည်းအဝေးကိုဒီမဆန်တော်ချိန်ည9နာရီကနေ10နာရီဒီတိုင်းလိုမီတာ31 32 51နဲ့ဒိုင်လမီတာ190လို့ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံနေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရုရှားတရုတ်နဲ့အီရန်နိုင်ငံတွေဟာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူတို့သဘောကျတဲ့သူအနိုင်ရလာအောင်အမေရိကန်ပြည်သူတွေကမဲပေးနိုင်ဖို့မျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာဂျာဝင်နောက်ဆက်တာတွေကိုတက်တက်ကြွကြလှုပ်ဆောင်လာနေတယ်လို့အမေရိကန်ဆိုရရဲ့ထိတ်တန့်တမ်းမြန်ထောက်လှမ်းရေးတာဝန်ရှိသူတို့ကအထူးသတိပေးလိုက်ပါတယ်။အမေရိကန်မှာပို့ပြီးတော့သဘောထားကွဲတာတွေဖြစ်ပြီးအမေရိကန်ပြည်သူတွေအနေနဲ့ကျွန်တော်တို့ရဲ့ဒီမိုကရေစီလုပ်ငန်းစဉ်အပေါ်မှာယုံကြည်မှုတွေထိခိုက်ကြဆင်းလာအောင်လုပ်ဖို့အတွက်အဲ့ဒီသုံးနိုင်ငံစလုံးကမျှော်လင့်နေကြတယ်လို့ထောက်လှမ်းရေးသတင်းတွေကညွှန်ပြနေကြောင်းအမျိုးသားတံမြန်ထောက်လှမ်းရေးနဲ့လုံခြုံရေးဌာနညွှန်ကြားရေးမှူးဝီလျံအီဗန်နီနာကပြောလိုက်ပါတယ်။ဒါပေမဲ့လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဘသူကိုနိုင်စေချင်လဲဆိုတာနဲ့ပတ်သက်ပြီးဒီနိုင်ငံတွေကြားသဘောထားတွေလည်းကွဲနေတယ်လို့ပြောပါတယ်။ရုရှားဆိုရနဲ့ဆက်နွယ်နေတဲ့သူတွေကတော့သမ္မတထရမ့်အနိုင်ရဖို့အတွက်လူမှုကွန်ရက်တွေနဲ့ရုရှားရုပ်သံလိုင်းတွေမှာကြိုးပမ်းနေပြီးတော့တရုတ်နဲ့အီရန်တို့ကတော့ဒီမိုကရက်ပါတီဘက်ကကြိုးပိုက်တဲ့အနိုင်ရဖို့အတွက်ကြိုးပမ်းနေပုံရတယ်လို့အီဗန်နီနာကပြောပါတယ်။ဒါမဲ့သမ္မတထရမ့်ကတော့ထောက်လှမ်းရေးဘက်ကအဲ့ဒီပြောကြားချက်တွေကိုလက်မခံဘဲရုရှားနိုင်ငံပေါ်မှာသူ့လောက်တင်းတင်းမမာဆက်ဆံတဲ့သူမရှိတာကြောင့်ရုရှားနိုင်ငံအနေနဲ့ဒီသမ္မတရွေးကောက်ပွဲမှာမနိုင်စေချင်ဆုံးသူကတော့သူပဲဖြစ်ပြီးတော့တခြားလူတွေပြောတာကိုဂရုမစိုက်ဘူးလို့လည်းနယူးဂျာစီကသူ့ရဲ့ဂေါကလပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားလိုက်ပါတယ်ခင်ဗျာ။ COVID-19 ကာယရောဂါကြောင့်အလုံးလက်မဲ့ဖြစ်သွားတဲ့ American ပြည်သူတန်းပေါင်းများစွာကိုအကူအညီပေးဖို့အတွက်အောက်ချိုရေးအမိန့်တရက်ကိုချမှတ်သွားဖို့အစဉ်သင့်မယ်လို့သမ္မတထရမ့်ကတောက်ကြနေမှာပြောလိုက်ပါတယ်။အလုံးလက်မဲ့ဖြစ်နေတဲ့အမေရိကန်ပြည်သူတန်းပေါင်းများစွာကိုအကူအညီပေးအစီအစဉ်နဲ့ပတ်သက်ပြီးလွတ်တော်အမတ်တွေကြားဆက်ပြီးတော့သဘောတူညီမှုမရဘဲဖြစ်နေတာကြောင့်သမ္မတထရမ့်ကအဲ့လိုပြောလိုက်တာပါ။သူ့အနေနဲ့အလုံးလက်မဲ့အကျိုးခံစား권တွေကိုအခုနေ့ကုန်ထိဆက်ပြီးသွားဖို့ကျောင်းသားတွေအတွက်ပေးထားတဲ့ချင်းငွေတွေပြန်ပေးဖို့ကိစ္စကိုဆိုင်းငံ့ပြီးအတိုးတွေကိုလျှော်ပစ်ဖို့မန်ချင်းဝင်နဲ့အိမ်ဝယ်ထားပြီးတော့အိမ်လောက်ကမပေးနိုင်တဲ့သူတွေကိုဖယ်ပေးခိုင်းတာတွေကိုမလုပ်နိုင်အောင်တရားဝင်ဆိုင်ငံ့ထားတာတွေကိုတတန်းတိုးဖို့အုပ်ချုပ်ရေးမင်းတရက်ကိုပြင်ဆင်နေတယ်လို့သမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပြင်ဒီအုပ်ချုပ်ရေးမင်းထဲမှာအခွန်ဆောင်မှုကိစ္စတွေကိုလည်းနှစ်ကုံထိရွှေ့ဆိုင်းဖို့ပြင်ဆင်နေတယ်လို့ပြောပါတယ်။ဒါပေမဲ့သူပြောသလိုမျိုးအုပ်ချုပ်ရေးအမိန့်ကိုထုတ်ပြန်နိုင်တဲ့တရားဝင်အာဏာသူ့မှာရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးသလိုတကယ်လို့ဒါတွေကိုအကောင့်ထဲပေါ်ပြခဲ့ရင်လည်းအလုပ်ဖြစ်မယ်မဖြစ်ဘူးဆိုတာကအခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ။လေဗနွန်နိုင်ငံဘေရုတ်မြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကပောက်ကွဲမှုကြီးဖြစ်ပွားပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကလေဗနွန်နိုင်ငံကိုသမ္မတထရမ့်ရဲ့ညွန်ကြားမှုအောက်ကနေအရေးပေါ်အကူအညီတွေကိုပို့ဆောင်ပေးနေပြီးတော့အစားအစာရေနဲ့စီးပွားအထောက်ပံ့ပစ္စည်းတွေကိုစတင်ပေးနေတယ်လို့မြို့သားလူမျိုးရေးချန်ပီရောဘတ်အိုဘရိုင်ကတောက်ချာနေ့ကပြောလိုက်ပါတယ်။ဒါပြင်နောက်ထပ်လိုအပ်တဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုအကူအညီတွေကိုတည်ရှိနိုင်ဖို့အတွက်အမေရိကန်အနေနဲ့လေဗနွန်အာဏာပိုင်နည်းနဲ့တူဆက်လက်ဘူးတွေလှုပ်ဆောင်သွားမှာဖြစ်ပြီးတော့အကူအညီတွေလည်းထပ်ပေးသွားမှာဖြစ်တယ်လို့ပြောပါရယ်။အမေရိကန်ရဲ့နိုင်ငံကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီအနေနဲ့လည်းအကူအညီတွေကိုပေးပို့နိုင်ဖို့အတွက်ဘေးဒုက္ခအကူအညီကယ်ဆယ်ရေးအဖွဲ့တွေကိုဆေးလွှတ်ထားတယ်လို့သူတို့ရဲ့ကြေညာချက်ထဲမှာပြောထားပါရယ်။အမေရိကန်အနေနဲ့လေဗနွန်နိုင်ငံကိုဘေးဒုက္ခကယ်ဆယ်ရေးအကူအညီဖြစ်တဲ့ဒေါ်လာ18တန်ပေးဖို့ကနဦးကတိပြုထားပြီးတော့အခုလိုကြေကွဲပွဲရအဖြစ်ဆိုးကြီးကနေပြန်လည်ထူထောင်ဖို့လုပ်တဲ့နေရာမှာအမေရိကန်အနေနဲ့လေဗနွန်ပြည်သူတွေကိုဆက်ပြီးကူညီသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါရယ်။အမေရိကန်အနေနဲ့အကူအညီတွေအပြင်တခြားနိုင်ငံတွေနဲ့ပူးပေါင်းပြီးတော့လည်းဒီပောက်ကွဲမှုကြီးဘာကြောင့်ဖြစ်နေလဲဆိုတာကိုသေသေချာချာပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့တောင်းဆိုတယ်လို့ဝန်ကြီးပွန်ပီယိုကပြောပါရယ်။ကုလသမဂ္ဂကယ်ဆယ်ရေးအဖွဲ့တွေကတော့ပျက်စီးတွေကြောင့်မှနောက်ထပ်အသက်ရှင်ကျန်ရဲ့သူတွေရှိမလားဆိုတာကိုမနေ့ကရှာဖွေခဲ့ကြပြီးတော့ပြင်သစ်တဲ့ရုရှားကကယ်ဆယ်ရေးအဖွဲ့တွေကလည်းဒီပောက်ကွဲမှုကြီးဖြစ်တဲ့နေရာတော်ရမှာခွေးရည်နဲ့မနေ့ကလိုက်လံရှာဖွေခဲ့ကြပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံတောင်ပိုင်းမှာခီးသည်တင်လင်းတစဉ်စဉ်သက်စင်မှာပြည်လန်းချော်ပြီးတော့ပြည်လန်းဘေးကတောင်ဆောင်တဲကိုထိုးကျပျက်စီးသွားတာကြောင့်18ယောက်ထပ်မင်းတည်ဆုံးပြီးတော့125ယောက်ကျော်ထဏ်ရသွားခဲ့ပါတယ်။ Air India Express လေကြောင်းလိုင်းက Boeing 737ခီးသည်တင်လင်းဟာဒူဘိုင်းကနေကေရလာပြည်နယ်ခိုစီကိုဒီမြို့နာကခါလီကတ်လေဆိပ်ကိုဒေသစံတော်ချိန်တောက်ကြနေည9:40မှာစဉ်သက်စင်မှာဘိုးသက်ထန်စွာရောက်သွားတာကြောင့်အခုလိုပြည်လန်းချော်ပြီးတော့ပြတ်ကျသွားတာဖြစ်တယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။လေရင်စင်းချိန်မှာအရာသီးတွေမကောင်းတာကြောင့်လေရင်ကဒုတိယချိန်ဆင်းဖို့လှုပ်ခတ်စဉ်အခုလိုပြည်လန်းချော်သွားခဲ့တာပါ။ လင်းရဲ့ဦးကောင်းပိုင်းကမြေကြီးနဲ့တိုက်မိတာကြောင့်လင်းရဲ့ကိုရဲဟာထပိုင်းကျိုးသွားခဲ့ပြီးတော့တစ်ခုနဲ့တစ်ခုမီတာအတော်လေးဝေးတယ်လို့တောင်ဝင်ရှိသူတွေကပြောပါတယ်။လင်းငွေဟာကုန်းမြစ်တစ်ခုပေါ်မှာရှိနေတာကြောင့်သူ့ရဲ့ပြေးလမ်းကအမြင့်ပိုင်းမှာရှိနေပြီးတော့ပြေးလမ်းဆုံးကတောင်ဆောင်ဟာအနည်းငယ်မဆောင်နေတာဖြစ်ပါတယ်။အခုလိုလင်းမတော်ဆဖြစ်မှုကြောင့်လင်းမှုနှစ်ဦးလုံးသေဆုံးခဲ့ပြီးတော့ဒဏ်ရာသူတွေအများပြားဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်။COVID-19 ကြောင့်အိန္ဒိယနိုင်ငံကပြီးခဲ့တဲ့မတ်လကစပြီးနိုင်ငံကလေကြောင်းခီးစဉ်တွေကိုပိတ်ထားတာကြောင့်ပြည်ပမှာပိတ်မိနေတဲ့သူတွေကိုဒူဘိုင်ကနေတင်ဆောင်ပြီးအိန္ဒိယနိုင်ငံကိုပြန်လာခဲ့တာဖြစ်ပါတယ်။လေမမလေမူရန်6ဦးပါဝင်လူ190ပါဝင်တယ်လို့လည်းပြောပါတယ်ခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE ကဆက်လက်တင်ပြနေပါတယ်ခုဆက်ပြီးတော့သတင်းတွေကိုကျွန်တော်ကြိုကြောသိမ်းပြပြသွားပါမယ်။ဒီကနေ့ဟာမြန်မာနိုင်ငံတဝမ်းမှာတပါတီအာဏာရှင်အစိုးရကိုဆန့်ကျင်ပြီးရှစ်လေးလုံးလူထုအုပ်ချုပ်မှုကြီးဖြစ်ခဲ့တဲ့32နှစ်မြောက်နေ့ဖြစ်ပါတယ်။ရှစ်လေးလုံးရေတော်ဘုံဟာပြည်သူလူထုတရက်လုံးနဲ့ဆိုင်တဲ့ရေတော်ဘုံကြီးဖြစ်တဲ့အတွက်ဒီကနေ့မှာအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တူတူယောက်ကဥဆောင်တာမျိုးမဟုတ်ဘဲလူထုတရက်လုံးပါဝင်ပြီးတော့အထိမ်းမှတ်အခမ်းအနားတွေကျင်းပကြတယ်လို့68မျိုးဆက်ငင်းချရင်နဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တူဖြစ်သူကိုကြည်မီက VOE ကိုပြောပါတယ
်68လုံးစာ68ရေတော်ဝင်68ဒီမိုကရေစီရေတော်ဝင်ပေါ့နော်68ဒီမိုကရေစီရေတော်ဝင်အဲ68ဒီမိုကရေစီရေတော်ဝင်ကပြည်သူတရက်လုံးနဲ့ပိုင်ပါတယ်အဲ့တော့ပြည်သူတယောက်ချင်းစီလို့ခွင့်ရှိတယ်အဲ့တော့ဒီနေ့ COVID ကာလမှာအခုလုံးတဲ့ခီချင်းပြန်တာပြည်သူတယောက်ချင်းစီကနေပြီးတော့တည်တည်တူတူနဲ့ပါဝင်လှုပ်ထားတာကိုတွေ့ရပါတယ
်လွန်ခဲ့တဲ့32နှစ် 1988 ခုနှစ်ဩဂုတ်လ10ရက်နေ့ကနိုင်ငံတော်ဝန်လူထုတရက်လုံးလမ်းတွေပေါ်ထွက်လာပြီးမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဦးဆောင်တဲ့အစိုးရနှုတ်ထွက်ပေးဖို့နဲ့ပါတီစိုဒီမိုကရေစီစနစ်ဖော်ဆောင်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုလိုက်လျောတဲ့အစားဗိုလ်ချုပ်ကြီးအောင်ဦးနေဝင်ဦးဆောင်တဲ့အစိုးရကဆန္ဒပြသူတွေကိုစစ်တပ်သုံးပြီးအင်အားသုံးနှိမ်နင်းခဲ့ပါတယ်။အဲ့ဒီကြားမှာပဲကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြသူတွေဟာနောက်ဆုံးမသွားဘဲဆက်ပြီးဆန္ဒပြခဲ့ကြတာကြောင့်နိုင်ငံတော်ဝန်အစိုးရအုပ်ချုပ်ရေးရန်နေရာတွေရပ်ဆိုင်းထားတဲ့အခြေအနေထိရောက်ခဲ့ပါတယ်။အဲ့တော့စက်တင်ဘာလ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲပြီးတော့ဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းခဲ့ပါတယ်။အဲ့လိုပြစ်ခတ်ဖြိုခွဲတာကနေတေဆုံးသူဗနယောက်ရှိတယ်ဆိုတာအခုချိန်ထိအတိအကျမသိရသေးပါဘူး။ရှီလုံရေတော်ဘုံ32နှစ်ပြည့်သတင်းလွှာကိုသတင်းတွေပြီးမှထုတ်လင်းဖို့ရှိပါတယ်။အာဖရိကတိုက်မှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အပြင်းအထန်အခိုင်အမာလှုပ်ဆောင်ဖို့လိုတယ်လို့အာဖရိကသမဂ္ဂကပြောလိုက်ပါတယ်။အာဖရိကတိုက်တဝမ်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တသန်းကျော်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းတချို့နိုင်ငံတွေမှာတက်ခွဲဆန့်သက်တာတွေကပြည်ပဆုံမှုမရှိတာကြောင့်အမှန်တကယ်ကူးစက်သူအရေအတွက်ဟာအဲ့ဒီထက်ပိုများမယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တောက်ကြံနေတဲ့ရက်ထက်မှာနောက်ထပ်ရောဂါပိုးကူးစက်သူ6000ကျော်ရှိခဲ့ပါတယ်။အခုဆိုရင်စုစုပေါင်းရောဂါကူးစက်သူအရေအတွက်9သန်းနာနီးလာပြီဖြစ်တယ်လို့သေဆုံးသူအရေအတွက်ဟာလည်း36000ကျော်သွားပြီလို့COVID-19 ရောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။တကမ္ဘာလုံးမှာရောဂါကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ Brazil နိုင်ငံမှာတော့စုစုပေါင်းလူ3သန်းနီးပါးရောဂါပိုးကူးစက်ခံရပြီးသေဆုံးသူ3000နီးပါးရှိနေပါပြီ။ Johns Hopkins တက္ကသိုလ်ရဲ့ဒီကနေ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းမှာ COVID-19 ကူးစက်သူအရေအတွက်19သန်းကျော်နေပြီဖြစ်ပြီးသေဆုံးသူက9200ကျော်သွားပြီဖြစ်ပါတယ်။မြန်မာအင်းကြီးချင်းအိန္ဒိယနိုင်ငံမှာ24နာရီအတွင်းကိုဗစ် -19 ရောဂါကြောင့်သေဆုံးသူ933ဦးအပါအဝင်နောက်ထပ်ရောဂါကူးစက်သူပေါင်း6000ကျော်ရှိခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 1.2 သန်းနီးပါးရှိသွားပါပြီ။လွန်ခဲ့တဲ့ရက်30အတွင်းသေဆုံးသူ2000ကျော်အပါအဝင်စုစုပေါင်းသေဆုံးသူ 4200 ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။ဇွန်လအလယ်လောက်ကတည်းကတနေ့ကိုဖျံမြကူးစက်ခံရသူအရေအတွက်ဟာ9000ပတ်ဝန်းကျင်ရှိလာနေတာပါ။အမေရိကန်နဲ့ဘရာဇီးလ်ပြည်ရင်အိန္ဒိယနိုင်ငံဟာတကမ္ဘာလုံးမှာရောဂါပိုးကူးစက်သူအရေအတွက်တတိယအများဆုံးနိုင်ငံဖြစ်ပါတယ်။သေဆုံးသူအရေအတွက်က200ခန့်လုံးလောက်ပဲရှိတော်မူအမေရိကန်နဲ့ဘရာဇီးလ်တို့ထက်တော့အများကြီးပိုနေပြီမယ်လေ။ဗိုင်းရပ်စ်ပိုးဟာတနိုင်ငံလုံးမှာကြေကြေပြန့်ပြန့်ကူးစက်နေတာဖြစ်ပါတယ်။ COVID-19 ရောဂါပိုးစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ရောဂါပိုးကူးစက်ခံရသူ32ဦးရှိခဲ့ပါတယ်။ Kusa Kanyadu Amyazuha, Nangan and Nopia, Shinjan Didaga Pibi, Erima, Yohabu Kusa Kanayadu, Konyang Haze Niba Shitabare. Shinjan Didama, Nota Kusadu, Nasangau Shirelu, Liu Jamae Komashenga Digni Piobare. Nota Chaugaro, Liu Pima Jipimbagani, Dianadu de Pipare. Liu Nangama, Mala Grega, Pirima, Yohabu Kusa Mu Jadogera Pibime, Dida Alai Diana Kusa Dari, Eri Echengrega Shila Nidaba. Australia and Victoria Binemaro, Covid-19 Yoga Kusatu, Nauta Lea Tosacha Ushigabi, this only sending out Tatubare. Melbourne Muma, Kuchenti, Eduala, Bibinkan, the Tadalu, Nyamate Amelia Topian Taze Shivare. American Hollywood Yoshin Toluye Comunidueha, a Chomia Nyala, Dio Zikaku, Lemelu Yabu Utwe, Dio Suya Machai Dari, Dru Yoshin Rema Mapaya, or Senzalo Yaguni Jarelu, a seeing Kazadit Kuma, Popia Tabare. ဒီဥစုရမကြိုက်တာတွေသူတို့ရုပ်ရှင်တွေမှာမပါရအောင်ပို့ပြီးလုပ်လာကြတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာနယူးယောက်ခြေဆိုင်အဖွဲ့ Pan အမေရိကန်ရုပ်ရှင်ထုတ်လို့ရေးကုမ္ပဏီတွေကတတ်မှတ်ထားတယ်လို့ဟာဗတ်တက္ကသိုလ်ကတရုတ်လိလာရေးသူတည်သည့်ဟောက်ဂျန်းကဗီယိုရေးကိုပြောပါတယ်ခွင့်ပြုချက်ရလို့ရုံတင်ပြသနေပြီဖြစ်တဲ့ရုပ်ရှင်ကားတကားနဲ့ပတ်သက်ရင်တော့မှရုပ်ရှင်တွေကပြောစကားတစ်ခုခုဒါမှမဟုတ်တရုတ်ဆောင်တရုတ်ယောက်ကိုတရုတ်အစိုးရကမကြိုက်ဘူးဆိုတာနဲ့ချက်ချင်းပြန်ပိတ်ပစ်တတ်ပြီးထုတ်လို့သူတွေအနေနဲ Django Unchained ရုပ်ရှင်ကြုံခဲ့ရတာကိုသူတည်တည်ဟောင်ကျန်းကနမူနာပြပါတယ်။ဒီရုပ်ရှင်ကောင်တွေမှာအရိကာပြနေတာတရေဖဲရှိသေးချိန်တရုတ်ရေဒီယိုနဲ့ရုပ်သံလုပ်ငန်းကြီးကြပ်ရေးအဖွဲ့ကဘာအကြောင်းပြချဲမှမပေးဘဲဆက်မပြဖို့အကြောင်းကြားတဲ့စာကိုရုပ်ရှင်ထုတ်တဲ့ကုမ္ပဏီရခဲ့တယ်လို့ဟောင်ကျန်းကပြောပါတယ်။မင်းသား Harrison Ford နဲ့ Richard Gere လို့မင်းသမီး Selena Gomez နဲ့ Sharon Stone လို့တယောက်ဆောင်တွေဟာတရုတ်မှာပြမယ့်ရုပ်ရှင်တွေထဲမှာထဲမရိုက်သူတွေဖြစ်တယ်လို့အစင်ကစားမှပြောထားပါတယ်။တရုတ်ဈေးကွက်အတွက်ရုပ်ရှင်တွေကိုရိုက်တဲ့အခါအဲဒီလိုတယောက်ဆောင်တွေဟာထဲမရိုက်ရမယ့်အမည်မဲစီးရင်ထဲမှာပါသူတွေဖြစ် Hollywood ကုမ္ပဏီတွေကသတ်မှတ်ထားကြတယ်လို့ဟောင်ဂျန်းကပြောပါတယ်ခင်ဗျာ။ဘူဒူညာအတွက်နောက်ဆုံးသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးသတင်းလွှာတွေနဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြပါမယ
်ဆေးရနာရှင်ကိုတော်လှန်ခဲ့ကြတဲ့ရှစ်လေးလုံးလူလူရေးတော်ဘုံကြီး32နှစ်တက်တမ်းမှာပြည်သူတွေမျှော်လင့်တဲ့ဒီမိုကရေစီအပြောင်းအလဲမျိုးပေါ်ပေါက်နေပါပြီလားရှစ်လေးလုံးမျိုးဆက်တွေရဲ့အမြင်တွေကိုစူးစီးတင်ပြပေးကြပါတယ်ရှင်ကျွန်မဆုမွန်ပါ88လ1988ခုနှစ်ကနိုင်ငံတော်ဝန်ရဟန်းရှင်လူចောင်းသားပြည်သူအများတတိုင်းပြည်လုံးတိုင်းတာနဲ့ဒီမိုကရေစီရရှိရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူလူရေးတော်ဘုံကြီးဟာဒီကနေ့2020ပြည့်နှစ်ဩဂုတ်လ10ရက်နေ့မှာတော့နှစ်ပေါင်း32နှစ်တိုင်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လည်းရှစ်လေးလုံးလူလူရေးတော်ဘုံကြီးကနေရဟန်းရှင်လူចောင်းသားပြည်သူလူလူလိုလားတောင်းတတိုက်ပွဲဝင်ခဲ့တဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဒီမိုကရေစီစံနှုန်းနေနဲ့ညီတဲ့အခြေခံလူခွင့်ရေးတွေအခုချိန်ထိတင်းပြည့်ကြက်ပြည့်မရသေးဘူးလို့ရှစ်လေးလုံးမျိုးဆက်တွေနဲ့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်။ပြည်သူလူထုလိုလားတောင်းတတဲ့ရှစ်လေးလုံးရည်မှန်းချက်ပေါ်ထွန်းလာနိုင်အောင်ခိုင်မာတဲ့အခြေခံဥပဒေမူတရက်ကိုထူထောင်နိုင်ဖို့ဒီမိုကရေစီအင်အားစုတွေဘက်ကမဟာမိတ်ဖွဲ့ပူးပေါင်းပြီးစ조사သွားကြဖို့ရှစ်လေးလုံးနှစ်ပတ်လည်မှာ88မျိုးဆက်ခေါင်းဆောင်ကိုမြအေးကတိုက်တော်ပါတယ်
။ရှစ်သက်ချင်းလူထုရေတော်ဘုံကြီးကလားတောင်းတချက်တရားတော့ဟိုပူးမလင်းလင်းသွားလို့ရှိရင်ကျွန်တော်တို့ကမမီသေးဘူးမရောက်သေးဘူးလို့ကျွန်တော်မြင်တယ်လေ။ဒီကနေ့ပြည်သူတွေကတိုင်းရင်းသားပြည်သူတွေတစ်ရက်လုံးကနေပြောနေတာကမြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြောင်းလို့တည်ဆောက်မယ်ဖက်ဒရယ်ဒီမိုကရေစီတိုင်းကတည်ဆောက်မယ်ကျွန်တော်တို့ကဖက်ဒရယ်စနစ်နဲ့တွားတဲ့ constitution အစ်စ်တည့်ရက်ပေါ်ရပေါ်ပေါ်ရေးအတွက်ကို2008ကိုပြင်ပြင်းဒါမှမဟုတ်ရှင်2008ကိုမပြင်မဲ့အစ်စ်ကိုရေးဆွဲအဲ့လိုကျွန်တော်တို့တွားမှတာလဲကျွန်တော်တို့ရှင်းလင်းလို့ရည်မှန်းချက်တွေလည်းပြည့်မိနိုင်မယ်ပြည်လူထုလည်းလိုလားတောင်းလားချက်တွေပြည့်သွားမယ်ကျွန်တော်နိုင်ငံလည်းတူတက်ပြောင်းလဲသွားလိမ့်မယ်လို့မြင်တယ်
ပြည်သူလူထုမျှော်လင့်ချက်အတိုင်းဖြစ်လာအောင်ဒ ဒီမိုကရေစီလမ်းစာပေါ်နေချိန်မှာနောက်ပြန်မဆုတ်ဘဲညီညီညွတ်ညွတ်နဲ့ရှေ့ဆက်သွားကြဖို့ကိုလည်း88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုဂျင်မီကတိုက်တွန်းပါတယ
်။အာနာရှင်စနစ်အပြီးတိုင်ခြုံငင်းရေးလုံးဝစီရရှိရေးပေါ့။အဲ့ဒီအခြေခံတော့ကျွန်တော်သွားခဲ့ကြတာ။တေချာတာတစ်ခုကတော့အခုရောက်နေတဲ့အခြေအနေဟာကျွန်တော်လွယ်ကူနဲ့ရောက်ခဲ့ကြတာတော့မဟုတ်ဘူး။အဲ့တော့အရေးကြီးတာကကျွန်တော်ရှေ့ကိုဆက်တက်နိုင်ဖို့လိုသလိုအခုလက်ရှိရောက်နေတဲ့အခြေအနေရပြီးတော့နောက်ပြန်ရှော့ကြမသွားဖို့အရေးကြီးတယ်။အဲ့ဒါအရေးကြီးဆုံးပဲ။ကိုဘာပဲပြပြောဒီနေ့ကိုဗစ်ကာလမှာတော့မှနော်အဲ့လိုလုပ်တဲ့နေရာမှာကျွန်တော်တို့တစ်ချိန်လုံးကစီစံနေထွက်လာတဲ့ဒီမြို့တော်ခမ်းမကြီးမှာဟလာဒါရှေ့လေးလုံးဟိုကွန်ပျူတာနဲ့ဆိုင်းဖို့ကြီးနော်ဖေးဘုတ်ကြီးကျွန်တော်ထောင်နိုင်ပြီပေါ့ဗျာ။နောက်အဲ့ဒီရှေ့မှာလည်းကျွန်တော်ပန်းတွေချပြီးတော့ကျွန်တော်အလေးပြုနိုင်ပြီပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ဒီကြဆုံးသွားတဲ့လူတွေရဲ့ဟလာသစ္စာဒိဋ္ဌံကိုကျွန်တော်တို့ခံရမြဲမြဲကြံပြီးတော့ရှေ့ဆက်သွားမယ်ခကြီးကတော်တော်လိုမယ်။ဒါကြောင့်မို့လို့2008ဖွဲ့စည်းပုံအခြေအနေကိုကျွန်တော်ပြင်ဖို့ကြိုးစားရနေမယ်
။ယဟန်ရှင်လူចောင်းသားပြည်သူလူထုလမ်းမော်တွေထွက်လူထုအားနဲ့တောင်းဆိုခဲ့တဲ့အခြေခံခိုင်မာတဲ့စနစ်တွေထူထောင်နိုင်ဖို့ဆိုရင်တော့တိုင်းပြည်ကိုဥဆောင်နေတဲ့သူတွေဘက်ကဆက်ပြီးအကောင့်ထဲပို့ဖို့အရေးကြီးပါတယ်လို့အမျိုးသမီးခွင့်ရေးလှုပ်ရှားသူ Triangle Woman အဖွဲ့ကမခင်လေးကတုံ့သက်ပါတယ်
။ဒါပေမဲ့ဆရာတော်ကလုံးဝအပေါင်းအထည်နေဒါပေမဲ့အခုမှဆိုရင်တော့ရောင်လေးလေးပြိုးလာရင်တော့ပဲရှိသေးတယ်လို့ထင်ရတယ်။အများကြီးကျမတို့လှုပ်ဆောင်ကြရှိရဲ။ဥဆောင်အပိုင်းကပုံပြီးချက်ပြက်ပြက်တသားနဲ့ဥဆောင်နိုင်မယ်ဆိုရင်ကျမတို့အနောက်ကလိုက်ရမယ်ပြည်သူလူထုတွေနိုင်ငံရေးအတီးကြရှိတဲ့လူတွေအားလုံးကလည်းကျမတို့ညီညီညွတ်နဲ့လိုက်ကြပါပဲလို့ကျမတို့အပြေဝယုံကြည်ရဲ။အဲ့တော့ဥဆောင်မှုခန်းခံတာကဒီပို့ပြီးတော့ကျမတို့ဒီချက်ကြိုးစားဖို့လိုတယ်ကျမတို့ဒီမှာဒီနေ့မှာတုံ့တက်ပြီပါ
။ဆရာကြီးသခင်ကိုရောမိုက်ကိုရက်ကဥထုံးဝင်းငိမ့်ကလည်းတိုင်းပြည်ရဲ့ဒီမိုကရေစီပြောင်းလဲရေးမှာဒီမိုကရေစီအင်အားစုတွေညီကြဖို့လိုတယ်လို့မြင်ပါတယ
်။ရှစ်လေးလုံးက32မိနစ်လောက်နေပေါ့နော်။ဟိုကျွန်တော်တို့တောင်းဆိုခဲ့တဲ့ဒီမဇလာတပတ်ဒီအနာရှင်နှစ်ပြုတ်ကြဖို့အခုချိန်ထိကျွန်တော်တို့ဆက်ပြီးတော့ဆရာနာရှင်စနစ်ကြီးရဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ယူထားပြီးမှဆက်ပြီးတော့ရည်တည်နေတာပဲလေ။အခုဒီနေ့ကျွန်တော်တို့ကလူထုတင်ယောက်ထားတဲ့အစိုးရကလည်းတကယ်လူထုအားကိုယုံကြည်ဖို့လိုပါတယ်
။ကျောင်းသားသမဂ္ဂခေါင်းဆောင်ဟောက်တူဖြစ်တဲ့ကိုမင်းသွေးတစ်ကလည်းလက်ရှိပြည်သူတွေလိုလားတဲ့ဆန္ဒပြစ်မိဖို့ဆိုရင်လူထုရဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေလူထုရဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးဖို့လိုတယ်လို့ပြောပါတယ
်။လူထုရဲ့လိုလားတဲ့ဆန္ဒတွေအခုချိန်ကြီးတော့မဟုတ်ဘူး။အပြည့်အဝမရရှိဘူးပေါ့။ဆက်ပြီးတော့ကျွန်တော်ဆက်ပြီးတိုက်ပွဲဝင်အောင်ဆက်တော့ရအောင်ပါပါလို့ခင်ဗျာ
ဒီကနေ့ကြာရောက်တဲ့ရှစ်လေးလုံးလူထုရေးတော်ဘုံကြီး32နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရန်ကုန်မြို့မြို့တော်ခမ်းမရှိမှာ32နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီရေးတော်ဘုံနေ့အထိမ်းအမှတ်စိုင်းဘုံဤတွေစိုက်ထူကြသလိုမဟာဗန္ဓုလပန်းချံကလွတ်လပ်ရေးကြောက်တိုင်းဤမှာလည်းရှစ်လေးလုံးရင်းမြင်းဤဟစ်တိုင်းအထိမ်းအမှတ်အနေနဲ့နှင်းစီဤတွေဖြန့်ကျဲပြီးတော့ရှစ်လေးလုံးရေးတော်ဘုံကာလအတွင်းမှာအသက်ပေးခဲ့ကြဘဝတွေရင်းခဲ့ကြတဲ့ယဟန်ရှင်လူចောင်းသားပြည်သူလူထုကိုဥညွန်ခဲ့ကြတယ်လို့ပါဝင်သူတွေကပြောပါတယ်ကျမစုမမရှင်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ဆိုဖန်းစီနေတဲ့ကြားကထိုင်းမြန်မာလာအိုသုံးနိုင်ငံနယ်နိမိတ်ထိစပ်ရာရွှေတရီကန်ဒေသကစိတ်ကြွစည်းကြရည်အများအပြားဝင်ရောက်လာနေပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ဩဂုတ်လ6ရက်နေ့ကထိုင်းမြန်မာနယ်စပ်ချင်းထိစပ်နေတဲ့ထိုင်းမြောက်ပိုင်းဖန်ခရိုင်ဒွိုင်းအန်ခန်ဒေသမှာအမှတ်နှစ်နယ်ကြားဆောင်တပ်ဖွဲ့ကတားဆီးဖြစ်စေခဲ့တဲ့အနက်အောင်တိုယိုတာကားတစ်စီးပေါ်မှာစိတ်ကြွစည်းကြ6သိန်းနဲ့အတူတောင်မော်သားလက်မှတ်ကိုင်ဆောင်ထားတဲ့အမျိုးသား6ဦးကိုဖမ်းဆီးလိုက်ကြောင်းထိုင်းနယ်ကြားဆောင်တပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရယ်။ဩဂုတ်လ9ရက်နေ့မှာတော့မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိမ့်မြို့ဘက်မှာတော့စိတ်ကြွစည်းပြား6တန်းခွဲဖမ်းမိသလိုလောင်နိုင်ငံဘက်မှာလည်းစိတ်ကြွစည်းပြားတွေအများအများဖမ်းဆီးနိုင်ခဲ့တဲ့သတင်းတွေကိုလည်းသက်ဆိုင်ရာအစိုးရတွေကသတင်းထုတ်ပြန်ထားပါရယ်။အခုလိုမျိုးရွှေသတိကန်ဒေသက Sejak sejarah ini, tanah Cipri terlalu penyambung dari anjing ke tengkuk nampu. UNODC, kuda temaga mui tengkuk ye tanangan tanah kuzlem. Mrs. Kita nampuha, kuya bantuin tanah mana mesai mugo layak bi. Nampi anak bayi nampu tujuh suni kebi. Nampu data mui sewa tengkuk ye lusang dari cini ribu. Suni ni nampi nampu doa kebal. ထိုင်းမွေးရေးစေဝါနေနေရေးလုပ်ငန်းတွေကိုကူညီပေးသွားပါမယ်။နေဆက်တွေမှာမွေးရေးစေဝါတွေကိုထိုင်းနိုင်ငံဘက်ကဘယ်လိုတားဆီးနေသလဲ၊ဘယ်လိုနည်းပညာတွေသုံးပြီးဖန်ဆီးစစ်ဆေးနေသလဲဆိုတာတွေကိုလည်းမေးမြန်းသွားခဲ့ပါတယ်။စိတ်ကြွစေချင်အနေနဲ့ကိုနိုင်ငံတကာကပူးပေါင်းဖြစ်ချင်နိုင်မှုလုပ်ဆောင်တဲ့အနေနဲ့ရွှေတရီကန်ဒေသကနေခွင့်ရောက်လာနေတဲ့မွေးရေးစေဝါတွေဟာထိုင်းနိုင်ငံကိ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါရစေ။ကျွန်မကတော့အေးရောင်ပါ။တင်းသားရီတိုင်းဒေသကြီးရဲ့ရွာတစ်ခုကရွာသားတွေကသူတို့နင်းနေတဲ့တဲနေရသူတို့မပိုင်မှန်ပြေးလိုက်ကြရပါတယ်။လူ
တွေဆိုရင်နေဆိုတော့ကျွန်တော်တို့ရောမှာတန်းလာတ
ူကြတယ်။ဘယ်လိုလဲဆိုရင်နေလဲဆိုရင်ကျမတို့ရောမှာတန်းလာယူမှာကြောင့်လို့ကျမတို့ခွေပေးရမှာကြောင့်လို့ဆိုရင်နေတော့
အလဲမန်ကျုံးကရွာတို့ဒေါ်ဆန်းဒီကပြောပြခဲ့ရပါ။ဒီမနေ့ထိုင်တဲ့ကျုံးပေါ်မှာရှိတဲ့တဲတွေဟာမှန်ကျုံးလို့ရဲ့အကျွတ်တူးပေါ်ကိုအတိပေးခံထားရပြီသားဖြစ်ပါရဲ့။လက်ရှိကျုံးပေါ်မှာနေရပိုင်ခွင့်အကျွတ်ပါရင်များဖြစ်ပျက်နေလေ။ဒီဆောင်မကိုထဝယ်ဝက်ကတင်းတောင်းမင်းခန့်ကရေးလာပြီးရွှေမိုကတင်ဆက်ပေးမှာဖြစ်ပါရဲ့
ကတောင်းကရင်ထဲကအချင်း300ကျော်ရှိတဲ့ရွာတရာကိုမြန်မာနိုင်ငံရဲ့မှန်ထုတ်လုပ်ရေးအတွက်တတ်ထုတ်ဖို့လိုအပ်တယ်ဆိုပြီးဝန်ကြီးဌာနပိုင်ဖြစ်ဆက်ထားမယ်လို့ပြည်ထောင်စုအစိုးရဒုတိယဝန်ကြီးတဦးကပြောဆိုလိုက်ပါတယ်အဲ့ဒီရွာကတော့ဘုံပြင်းမြို့နယ်ကအလဲမန်ကျွန်းကြီးပေါ်မှာတည်ရှိတဲ့အလဲမန်ရွာဟောင်းကြီးရွာဖြစ်ပါတယ်အဲ့ဒီရွာကရွာသားတွေကတော
့အေးသူတို့လာမင်းထိုးရဆိုတော့
ဟိုသူတို့လာနေထုတ်တော့ထွက်ရမယ်ဆိုတာကိုဆိုရင်နေကြတာပေါ့သူတို့တဲမိလဲဖြစ်နေတဲ့အတွက်ကြောက်တော့ကြောက်တယ်အဲ့လိုပဲအရင်ကလည်းရွာကြီးတွေ့ရလုံးပြောင်းခိုင်းခံရပြီးဆိုတော့ရွာသားတွေကအဲ့လိုထက်ဖြစ်မှာကိုကြောက်နေတာပေါ့ဗျာ
အလဲမန်ရွာဟောင်းမှာနေထိုင်တဲ့ကိုဘိုးဆောင်ကဖွင့်ဟခဲ့တာပါအလဲမန်ရွာမှာဘိုးစင်ပေါင်ဆက်နေထိုင်ခဲ့ကြတဲ့မိသားစုအများစုဟာမြေပိုင်ဆိုင်ချောင်းတရားဝင်အထောက်အထားမရှိကြပါဘူးသူတို့ဟာအစိုးရကိုလှဆင်ဆောင်တဲ့အခွန်စာရွက်ကိုပဲအိမ်ချမ်းမြေပိုင်ဆိုင်မှုအထောက်အထားဖြင့်မိခိုခဲ့ကြတာပါအခုတော့အခွန်စာရွက်တွေလည်းမထုတ်ပြီးတော့ပါဘူး။ဒါပေမဲ့ရွာသားတွေဟာသူတို့အချင်းချင်းကြားမှာမြေနေရာတွေကိုအယောင်းဝယ်လုပ်ကြတယ်လို့သူတို့နေတဲ့မြေဟာဘိုးဘပိုင်ဖြစ်တယ်လို့မြင်ကြပါတယ်
။ဆိုရင်ကိုပံမိုးတော့အဲ့ဒါမနော်ကိုဓမ္မ
ဆိုရင်ကိုပံမိုးကတော့အဲ့ဒါပဲ။ကျွန်တော်တို့စီမှာတဲမေဆိုပြီးမှတဆင့်ခံလက်ဆင့်ခံရောင်းဝယ်ထားတဲ့သူ့မြေကွယ်ကိုမြေကွယ်ရှိတယ်။တံမိုးလည်းသူ့အတိုင်းတန်နေသူရှိကြတယ်။ဒါပေမဲ့ဒီကျူးကျော်ရက်ွက်မှာနေရတယ်လို့ဖြစ်တဲ့အတွက်ဆိုရင်တော့ကကတော့အမြဲရှိနေတာပေါ့ဗျာပုံစံ105လိုမျိုးကိုယ့်ရဲ့ပိုင်ဆိုင်မှုတော့လိုချင်ကြတာပေါ့
အလဲမန်ရွာဟောင်းမြေနေရာတက်ထုတ်လို့ရေးစခန်းမြေကိုဌာနကပြန်ဆွတ်လုပ်ဖို့ရှိမရှိဆိုတဲ့ဗိုလ်ပြင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းရဲ့မိကွန်းကိုစီမံကိန်းဗန္နာရင်းနဲ့စက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမင်းရဲ့ပိုင်ဟေးမန္လာ3ရက်မှာကျင်းပတဲ့ပြည်သူ့လွှတ်တော်15ချိန်မြောက်ပုံမှန်အစည်းအဝေးမှာဖြေဆိုခဲ့ပါတယ်
ကိုတောင်းခင်ဗုံပြင်းမျိုးနဲ့လက်မှန်ကျွေရအုပ်စုရှိအလဲမန်တဲထုတ်လို့ရေစခန်းမြေမှာဓာတ်တုအကြီးစားထုတ်လို့ခွင့်ပြုမယ့်ရရှိပြီးကြောင်းလေးလာတွေ့ရှိချက်များအရအစင်မြင့်မှန်ထုတ်လို့မှုအတွက်လိုအပ်သောကုန်ချမ်းတဲများထုတ်လို့နိုင်သည့်တဲလုတ်ွက်တစ်ခုဖြစ်ကြောင်းဒေသခံပြည်သူများထိခိုက်နှိမ့်နာမှုမရှိစေရေးအတွက်လုပ်ငန်းခွင် area နှင့်ကင်းလို့ရအလဲမန်ရွာတစ်တို့ရွှေ့ပြောင်းပေးခဲ့ပြီးဖြစ်ကြောင်း ခွင့်ပြု area အားလုံးအသုံးပြုနိုင်မှသာမှန်ဆက်ရုံများအတွက်လိုအပ်သောတဲကုန်ကြမ်းများပြေဝဖြည့်ဆည်းပြီးဖြည့်ဆည်းနိုင်ပြီဖြစ်ကြောင်းစားသည့်အချက်အလက်များအခြေခံပြီးဌာနအနေဖြင့်ပြန်လည်ဆွံ့နှုတ်ပေးနိုင်ခြင်းမရှိသေးပါကြောင်းဖော်ကြားပါသည
်။လွှတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းကတော့သူ့ရဲ့မဲဆန္ဒရှင်တွေဘက်ကယက်တီဖို့ကြိုးစားနေပါတယ်
။ဘာရောကြီးပါလဲများကြပါနဲ့အသိခံတာ။ဒေသခံတွေတော်လဲဘာမှလည်းအကျိုးမရှိရတယ်။ဒေသခံတွေကနင်းလာတာတသက်ဖြစ်တယ်။ပြီးတော့အခုလက်ရှိလည်းဟိုအခိုင်အမာဖြစ်နေရတာဖြစ်တဲ့အတွက်ဟိုတခြားဟိုပြည်သူစုရလက်ထက်လည်းဖြစ်နေတာပါနော်။ပြည်သူစုရလက်ထက်မှာဆိုတော့ဟိုတခြားလူကြီးလူမျိုးပဲကျွန်တော်နိုင်ငံသားအလုံးဒန်းတူခွင့်ကြီးပေါ့နော်ကိုပိုင်ကိုပိုင်ကြီးလေးတွေနဲ့လည်းဖြစ်ဖြစ်ချင်းနဲ့ကိုပိုင်မဖြစ်တဲ့အတွက်ဟိုစိုးရိမ်ကူကမှုကတော့ရှိနေကြရတာပေါ့နောက်စီးပွားရေးတိုးတက်ပြီးတော့ဟိုအိမ်ကောင်းကောင်းဂျာကောင်းကောင်းစောက်ချင်လဲပဲတချို့ကစိုးရိမ်ကူကနေကြရဟိုကြီးတက်နိုင်ပြီမလဲပဲဘယ်ချိန်လာပြီးတော့ချက်သိမ်းခိုင်းမလဲဟိုဟာမျိုးပေါ့နော်အဲ့လိုမျိုးဟိုလူတိုင်းကမြေကြီးအိမ်ကြီးနဲ့တတ်တည့်ရနေကြနေတာပဲ
အဲ့ဒီရွာဟောင်းမြေနေရာဟာအမတ်နဲ့အကြီးစားဆက်မှုလုပ်ငန်းဤကြီးကြပ်မှုအောက်မှာရှိတဲ့မြေဧက159ဧကကျော်ကျဲတဲ့အလမန်တန်းထုတ်လုပ်မှုစခန်းမြေထဲမှာပါနေပါတယ်အလမန်တန်းလုပ်ွက်ကိုရခင်မြမကျွေတဲ့မြေတဲ့လုပ်ငန်းမှာရှိတဲ့မှန်ဆက်ယုံပသိမ့်နဲ့ဖန်ချက်ဆက်ယုံတန်လျင်တို့အတွက်တဲကုတ်ကျန်းတွေထုတ်လုပ်ဖို့1953ခုနှစ်လယ်ယာမြေနိုင်ငံပိုင်ပြုလုပ်ရေးအဲ့ဥပဒေပုံမှ39အရာတနင်္သာရီပြည်သူ့ကောင်စီက1984ခုနှစ်ကတည်းကထုတ်ပြန်ပေးခဲ့ကြောင်းဒုဝန်ကြီးရဲ့လွှတ်တော်ဖြေဆိုချက်မှာပါဝင်ပါတယ်။တာဝန်ရှိသူတွေအနေနဲ့1990ခုနှစ်ကအလဲမန်ရွာဟောင်းကိုအလဲမန်ရွာသိစုကိုပြောင်းပေးခဲ့ပြီလို့ဒုဝန်ကြီးကပြောပေမဲ့အလဲမန်ရွာဟောင်းမှာလက်ရှိနေထိုင်သူတွေကတော့၎င်းတို့မြေနေရာကိုသိမ်းယူခတ်ဆင်ကတက်မတော်အစိုးရလက်ထက်ဖြစ်ပြီးဓမိတ်အနာဖြင့်အတင်းအဓမ္မပြောင်းခိုင်းခဲ့ရာမပြောင်းရွှေ့ပဲယခုချိန်ထိနေထိုင်လာခဲ့တာလို့ပြောဆိုကြပါတယ်ဒီရွာဟာနှစ်တရာကျော်သက်တမ်းရှိပြီးအိမ်ထောင်စု300ကျော်လူဦးရေ1500ကျော်နေထိုင်ကြပါတယ်အိမ်အများစုဟာလည်းအင်္ဂရိနဲ့အခိုင်အမာတည်ဆောက်ထားတဲ့အိမ်တွေပါအခုလက်ရှိအလဲမန်ရွာဟောင်းဟာမူလရန်လွန်ကျောင်းစာကြီးတိုက်ပန်းချံရွာဦးစည်တီသာသနာရေးအဆောက်အဦတွေနဲ့ကွန်ကရစ်လမ်းတွေပါတဲ့လူနေရက်ွက်တစ်ခုတိဆောက်ယူထားပြီးဖြစ်တဲ့ရွာတရာဖြစ်ပါတယ်။ဦးနေလင်းထွန်းကဒွန်းဝန်ကြီးကိုယ်တိုင်ရွာကိုလာကြည့်ဖို့စိန်ခေါ်လိုက်ပါတယ်
။ဒီရွာသူရွာသားအလုံးကဒီမှာစတဲ့အခြေချနေကြတာပါ။အဲကျွန်တော်တို့ရွာဟောင်းရှိတဲ့ပဲချမ်းကညီတွေကလည်းတကယ်တော့တဲလည်းမတူးပါဘူး။အရင်တော့တဲလာတူးရဆိုတာလည်းပဲတဲလုတ်သားတွေနဲ့ရွာသူရွာသားတွေနဲ့အဆင်မပြေတဲ့ခါဆိုအဆင်မပြေတဲ့အိမ်ကိုလာပြီးတော့တဲလာတူးကြီးချိုးတဲ့သဘောပါ။အသုံးမဝင်လို့အဲ့အတွက်လည်းပဲအဲတဲတွေအတော့မဝင်တဲ့တဲတွေယူရတဲ့အတွက်တချို့သင်္ဘောတွေလည်းပြဿနာတက်ဖူးပါတယ်။ဝင်ကြီးတို့အခုဖြေတာဘယ်သူဟိုအောက်ခြေကိုကွင်းစင်းပြီးတော့ဆစ်ဆေးပြီးတော့မှလာရောက်ဖြေကြတာလား။ဒါမှမဟုတ်ဟိုကျွန်တော်ရုံးကပဲလှမ်းပြီးတော့တရင်ချက်လက်စူးစောင်းပြီးတော့ဖြေတာပေါ့နော်။အောက်ခြေမှာတေးချလာပြီးတော့ဟိုပြည်တော်စုစင်ပုံကူတွေလာကြည့်ပြီးတော့ဒါကိုဟိုမြေပြင်ကွင်းစင်းပြီးတော့ကြီးစေချင်ပါတယ်။ဒါရွာလိုးလိုးလက်လက်ကြီးပါရွာနဲ့နော်။တကယ်အသုံးဝင်တဲ့နေရာဆိုအသုံးဝင်တဲ့နေရာကိုဟိုဆက်ယုံတဲ့လူအလုပ်ချင်းလာယူလို့ရပါတယ်ကျွန်တော်တို့ကလည်းတဲ့ဆက်ယုံတဲထုတ်တဲ့ကိစ္စအတွက်ကျွန်တော်တို့မကန့်ကွက်ပါဘူးเนาะကျွန်တော်တို့ဟိုအခုအတီတန်လည်းဖြစ်နေတယ်ခဏကြပြောပြတာအခိုင်အမာအဆောက်အဦတွေလည်းရှိနေတယ်ကြေးရွာလူလူတွေပေါ်မှာငှက်ညထောက်ထားတဲ့အနေနဲ့เนาะပြန်လည်စဉ်းစားပြီးတော့တေချာမြေပြင်ကွင်းဆင်းပြီးတော့ဆွန့်လွတ်ပေးတဲ့ဟာလေးကိုဆွန့်လွတ်ပေးပြီးဟိုဆောင်ရွက်ပေးနိုင်ခြင်းရှိမှကြည့်မြေပြင်ကိုပြည်တော်စုအစ်စ်နေကွင်းဆင်းပြီးတော့ပေါ့เนาะတေချာဆက်ဆေးပြီးတော့ဆောင်ရွက်ပေးနိုင်ခြင်းရှိမှတည်ရှိလိုပါတယ
်အဲ့ဒီဆက်ဆက်မိကုန်းကိုဒုဝင်ကြီးကကွင်းဆင်းပါမယ်လို့ပြန်ဖြေခဲ့ပါတယ်ဘယ်အချိန်မှာကွင်းဆင်းမယ်ဆိုတာတော့တိတိကျကျဖြေဆိုခဲ့ခြင်းမရှိပါဘူးမန္လ6ရက်နေ့ကတော့အဲ့ဒီမြေဧက66ဧကကိုကျေးရွာပိုင်းမြေအဖြစ်ခြံလှက်ပြီးကျန်းမြေဧရိယာကိုဌာနပိုင်းမြေဆက်ထားပါကကတ်ကွက်ရန်မရှိကြောင်းရွာသားတွေကိုဗိုလ်ပြင်းမြို့နယ်အုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူကလက်မှတ်ထိုးခိုင်းခဲ့လို့ရွာသား80ကျော်လက်မှတ်ထိုးပေးလိုက်ကြပါတယ်ဘာပဲဖြစ်ဖြစ်ဒေါ်စန်းတီလိုရွာခံတွေကတော့စိုးရိမ်ပူပန်နေရဆဲပါ
လူတွေဆိုရင်နေဆိုတော့ကျွန်တော်တို့ရောမှာတက်လာတူးမကြိုက်ကျွန်တော်တို
့ဘယ်လိုတွေဆိုရင်နေလဲဆိုရင်ကျွန်မတို့ရောမှာတက်လာယူမှာကြောက်လို့ကျွန်မတို့ဖယ်ပေးရမှာကြောက်လို့ဆိုရင်နေတယ်ပေါ့
ပြည်သူလွတ်တော်ရင်းနှီးမြှုပ်နှံမှုနဲ့စက်မှုလက်မှုဖော်ပြတိုးတက်ရေးကော်မတီဝင်တဦးလည်းဖြစ်တဲ့လွတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းကတော့အလဲမန်ရွာဟောင်းအရေးကိုကော်မတီဝင်နေနဲ့တိုင်ပင်နေခဲ့ပါတယ
်ကျွန်တော်ကော်မတီအလေးတစ်စက်ထပ်ပြီးတော့ကြိုးစားမယ်လို့ကျွန်တော်စဉ်းစားထားပါတယ်ဟုတ်မိကုန်မိလိုက်တဲ့အတွက်ဟိုအဖြေဟိုကောင်းမွန်တဲ့အဖြေတစ်ခုမရပါမယ်လည်းပဲဒီတော်သူဆွေးရွေးခွဲရုံးကြီးဌာနဟိုအတိမတ်ပြည့်တဲ့ကြွားတရားဖြစ်အောင်တော့ 南沙的湖那叫沙比较冷冷比较吧，我那时候来比度数要不哩呐，比度数要做比比路路诶，开开路而且有哒，我平时本来没路太嘛嘞，就是那这偏偏呢就是这深圳这深圳就是啥子呢，那时候呢就那路后面没路太嘛嘞。
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ကျေးဇူးတင်လို့ဒုတန်ဖွဲ့သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ရှ်ကသတင်းတောင်မင်းခန့်၊ရွှေမိုး၊ဒုတန်ကအေးရ၊ဇာနီနဲ့ဒိုင်ယန်ဂျင်းစတို့ဖြစ်ပါတယ်။ဒုတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ၊ SoundCloud ၊ YouTube ၊ Anchor တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နှာစင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတန်အစီအစဉ်ပေါ်နားဆင်ပြီးရတဲ့အတွက်ကျေးဇူးအချို့ကြီးရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ UA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီနေ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ VOE America တန်ကနေပြီးတော့ဆက်လက်တင်ပြနေပါတယ်။တော်ရရှိမြတ်ခင်ဗျာ။လက်ရှိကြုံရတဲ့ COVID ကာယရောဂါအခြေအနေကန့်သက်တွေကြောင့်ကျွန်တော်တို့ Radio Season တွေပြောင်းလဲတင်ဆက်နေရမှာပုံမှန်ထုတ်လွှင့်နေကြစနေညတည်းလေးလိုက်အစီအစဉ်နေရမှာစနေညစနေဝိုင်းအစီအစဉ်နဲ့စတူတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ရှစ်လေးလုံးလူလူလှုပ်ရှားမှုနဲ့စံတန်ဖိုးဆိုင်ရာစနေဝိုင်းဖြစ်ပါတယ်မြန်မာနိုင်ငံတမိုင်းမှာတတိုင်းပြည်လုံးအုံကြွခဲ့တဲ့အကြီးဆုံးလူလူလှုပ်ရှားမှုလို့ဆိုရမယ်ရှစ်လေးလုံးဒီမိုကရေစီရေတော်ပုံဖြစ်ခဲ့တာဒီကနေ့ August 8ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီရှစ်လေးလုံးလူလူလှုပ်ရှားမှုကြီးရဲ့တောင်းဆိုချက်တွေလူလားချက်တွေနဲ့ရှစ်လေးလုံးလှုပ်ရှားမှုကြီးမှာလူလူရက်တည်ခဲ့ကြတဲ့စံနှုန်းစံထားတွေဒီကနေ့တိုင်းပြည်မှာဘလောက်ထိပြည့်ပြည့်စုံပြီလဲရှစ်လေးလုံးလူလှုပ်ရှားမှုကြီးကိုစတင်ခဲ့သူပြည်ပရောက်ကျောင်းသားခေါင်းဆောင်နှစ်ဦးဖြစ်တဲ့ကုမူးသီးစုံနဲ့ကုစုံမင်းတို့နဲ့ဆွေးနွေးတင်ဆက်ထားပါတယ်ကျွန်တော်တားညဦးပါကုမူးသီးစုံနဲ့ကုစုံမင်းခုလိုညောက်လုံးကပြောရမယ်ဆိုရင်တော့ဒီရှစ်လေးလုံးလူလူလှုပ်ရှားမှုကြီးကိုစတင်ဦးဆောင်ခဲ့တဲ့အထက်မှာပါတဲ့ကျောင်းသားခေါင်းဆောင်နှစ်ယောက်ပါအဲ့တော့ကုမူတီအရှင်ဆုံးတော့ဒီရှစ်လေးလုံးလှုပ်ရှားမှုကိုအခုဒီ let the law စိတ်အားဖြစ်ပေါ့ဘာလို့အမှတ်ရဆုံးရှိလဲဗျ။
88ကအမှတ်ရဆုံးဆိုရင်တော့တို့ရှစ်လေးလုံးမှာပြည်သူတို့ရဲ့အညီညွတ်ဆုံးဟဲ့လားကျောင်းသားတွေရအရေးရင်ဆုံးဟဲ့လားကျွန်တော်တို့အောင်ပွဲရအခမ်းအနားဆုံးအချိန်ပေါ့ဗျ။အဲ့ဒီအချိန်ကြီးကိုအမှတ်ရတာပေါ့
။ခုအချိန်နေကာလမှာ LD အစိုးရကအာဏာရတဲ့ဒေါက်ဆန်းစုကြည်လည်းဒီကနေ့ပြောရင်နိုင်ငံတော်အကြီးအကဲတယောက်လို့ဖြစ်နေပါတယ်။စစ်တပ်ကလည်းဒုံတရားအာဏာရှိနေတော့မှာပဲ။အဲ့တော့88ကကိုမူးသီးစုံတို့မျော်လင့်ပြီးတော့လုတ်ခဲ့ကြတဲ့အခြေအနေတွေကတကယ်အကောင့်ထဲပေါ်လာပြီလား
အာပြောခုမလင်းလင်းပြောရတော့မပေါ်ဘူးပေါ့ဗျာเนาะအခုလေဒီပေါ်ဖို့တော့စ조사တဲ့조사နေကြတာပေါ့ဒီလေလုံးကရေမှန်းချက်တရားကျွန်တော်တို့ဟိုပြောရမယ်ဆိုတော့ဟိုဒီမိုကရေစီလူ့ခွင့်ရေးညီညာရေးဟာလာကျွန်တော်တို့ဟိုစာသံပြည်သူနဲ့ပြောရတော့လွတ်လပ်ခြင်းညီမျှခြင်းတရားမျှတခြင်းဟာလာအဲ့ဒါတွေနောက်ကျွန်တော်တို့ရဲ့ပုံမှုကောင်းမွန်တဲ့ဘဝတွေ အဲ့ဒီကြွတွေတောင်းဆိုခဲ့တာအခုကျွန်တော်တို့စီမှာလွတ်လပ်တယ်ညီမျှတယ်တရားမျှတာရှိလားအဲ့ဒါကျွန်တော်တို့ဘဝတွေကပုံမကောင်းမွန်လာလားကျွန်တော်တို့ပဲနိုင်ငံသားရောက်တဲ့လူရောက်ဒုက္ခတွေဖြစ်တဲ့လူဖြစ် ICJ ရောက်တဲ့လူရောက်ဟဲ့လားစကလုံးအစ်စ်တွေလည်းပေါ်လာတယ်လေဟဲ့လားကျွန်တော်တို့စစ်ပြေးဒုက္ခတွေခရိုနီတို့ကျူးကျော်တို့ဘယ်လိုသိတယ်အားကြီးပေါ်လာတယ်အဲ့ဒါကျွန်တော်တို့ခြေလေးလုံးတော့မရှိခဲ့တဲ့စကလုံးလေအဲ့ဒီစကလုံးတွေကလည်းကောင်းတဲ့စကလုံးတစ်ခုမှမပါဘူးဗျအဲ့ပြည်သူတွေကချင်းပြောရင်တော့88တုန်းကကျွန်တော်တို့ကဟိုအာနာဦးတူဦးတယောက်ကစုပ်ပါတယ်တန်ပြည်ရဲ့တရားစတာရင်းမြစ်တွေကိုတူဦးတယောက်ကပါတီကစုပ်ပိုင်တယ်ချက်လည်နေတယ်ဒီနေ့လည်းအဲ့ဒီနေသားမှာပဲကြာရောက်တာအဲ့ဒီနေ့ကျပုံမဆိုးတဲ့ခြေလေးဖြစ်သွားပြီအရန်ဆိုးလို့ပြီဒီကြားထဲမှာခပကယောဂကြီးလည်းဖြစ်လာတော့ကျွန်တော်တို့ပုံမှန်ပြဟိုတည်သူမဲ့ဖြစ်နေတာပေါ့နော်ပုံမှန်ဒီမှာကယောဂကြောင့်ဒီဆုံးတဲ့ဥရပုံမှန်မှာအနည်းဆုံးလောကအောင်ပြောနိုင်တယ်ဟဲ့လားပြောနိုင်ဒါပေမဲ့တခြားယောဂနဲ့တည်နေတာရပြန်ပဲအဲ့တော့ဟိုသူသွားကြည့်ပါရေဝေးတုတ်တာမဲ့ကြည့်စေုံနဲ့ပဲသွားကြည့်ကြည့်အဲ့ဒီမှာလူမှုဒုက္ခတွေအများကြီးတွေ့ရလောကငရဲလို့ဖြစ်နေတယ်ဒီလေးလုံးပါရအမှတ်ရတယ်ဆိုရင်ကျွန်တော်တို့ညီညွတ်ခဲ့ကြတယ်ကျွန်တော်တို့သူစီးခဲ့ကြတယ်ကျွန်တော်တို့အကြီးတော်ကိုဒီခံခံနာနာယူတိုက်ကျွန်တော်တို့ကပုံမပေါင်းမွန်တဲ့လမ်းကြောင်းပုံမပေါင်းမွန်တဲ့ဘဝတွေပြုတ်တဲ့ခိုင်လိုက်တာဒီနေ့ဥမတဲပဲကြောင်းမြန်ပြန်သွားနေတော့တွေ့ရပါလေ
ဟုတ်ကဲ့ကျွန်တော်ကုဇော်မင်းလည်းမြင်ချင်ပါတယ်ခင်ဗျာကုဇော်မင်းကလည်း88ဆပြီးတော့ဥဆောင်ပြီးတော့လှူရှားခဲ့တဲ့လူတွေလည်းမှပါပါတယ်အဲ့တော့ကုဇော်မင်းတို့88တုန်းကလှုပ်ခဲ့တဲ့အချိန်ကြီးအခုဖြစ်နေတဲ့နိုင်ငံရေးအချိန်ကြီးပါတော့88တုန်းကမျှော်မှန်းသလိုပဲလား
လက်ရှိကာလက1988ကျွန်တော်တို့တောင်းဆိုခဲ့တဲ့ဒီမှာကစင်းရလူခုနည်းနည်းပတ်သက်ပြီးတော့အားရကျင်မှုရှိလားလို့မေးခဲ့ဆိုရင်တော့မရှိပါဘူး။ဒါကတော့ရှင်းရှင်းလင်းလင်းပြောရမယ့်စကားပါ။1988ကကျွန်တော်တို့အမှတ်ရခဲ့တာကတပါတီအာနာရှင်စနစ်အောက်မှာမကြီးနဲ့လို့တွန်းလှန်ကြရင်းကနိုင်ငံရေးစစ်ပြောင်းမှုကြိုးစားခဲ့တယ်။အဲကမှတစင်အရှင်ဘွားကျတဲ့ကြီးညောဝန်ဖြစ်တယ်ပြီးတော့တက်ကအာနာသိနေတက်အာနာသိပြီးတဲ့နောက်မှာ2000ကျော်ပေါ်လာပြီးတော့အခုအချိန်မှာတော့တရားသားတစ်ပိုင်းအစိုးရပေါ့ဖြစ်လာခဲ့တယ်ပေါ့နော်အဲ့တော့ဘာလို့သွားတွေ့လဲဆိုတော့ဘာလို့ကျွန်တော်တို့ကြောင်းဖို့ကြိုးစားခဲ့တာကစနစ်ကိုကြောင်းဖို့ကြိုးစားခဲ့တာအခုအချိန်ဒီကစနစ်ကတော့အပြည့်အစုံမပြောင်းနိုင်သေးပါဘူးအစိုးရပြောင်းလဲတယ်လို့ပဲပြောလို့ရပါသေးတယ်။အစိုးရတော့မှတပိုင်းတစားအစိုးရအစီအမံရှိပါတယ
်။အခုလက်ရှိ NLD အစိုးရကပြောမယ်ဆိုလို့ရှိရင်တော့တော်တော်များများလည်းပြောကြပါတယ်88ကပေါ်လာတဲ့နိုင်ငံရေးပါတီနိုင်ငံရေးအင်အားစု88ရဲ့အသီးပွင့်ပါတီတခုလို့လည်းပြောကြပါတယ်။အဲ့တော့NLD အာဏာရနေတာက88အသီးပွင့်တွေကိုဒီမိုကရေစီအင်အားစုဖြစ်စီလူထုဖြစ်စီခံစားခွင့်ရနေပြီလို့ရောယူဆပါလား
။ဘယ်လိုလဲမသိဘူးဘယ်လိုလူရှိအာရာရချင်းဟာ88ကအတီးပွင့်တစုံတရာတော့ခံစားရတယ်ပြောရမှာပေါ့နော်။အကြောင်းလဲဆိုတော့ကဘာကြီးအပြောင်းလဲပေါ်မှာနိုင်ငံကြီးနိုင်ငံကြီးတွေလည်းပြောင်းရတယ်။ပြောင်းရတဲ့ခါကျတော့အဲ့ဒီအပြောင်းလဲပေါ်မှာလက်ရှိအစိုးရဟာ88ကအတီးပွင့်တစုံတရာကိုခံစားရပါတယ်။အဲ့ဒီလိုပဲလူလူကလည်းလက်ရှိချိန်မှာ1988ချက်ကြိုးဤဆိုခွင့်နည်းနည်းလေးတော့ဟူလာခဲ့တယ်။ဒါပေမဲ့စစ်မှန်တဲ့ဒီမိုကရေစီလူခွင့်ရရပြီလားလို့မေးလို့ရှိရင်တော့အပါဒီမှာအဲ့ဒီစစ်မှန်တဲ့လူခွင့်ရလောလောဆယ်မရသေးဘူးလို့ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကုမိုးသီးစုံကိုမေးချင်ပါတယ်ခင်ဗျာ။ခုနကကုစုံမင်းပြောသွားတဲ့ထဲမှာ88ကတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရငြိမ်းချမ်းရေးလူခွင့်ရအဲ့တော့ဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရကတကယ်ပဲဒီစံနှုန်းစံထားတွေကိုသူ့ရဲ့စံနှုန်းစံထားတွေလို့သဘောမျိုးပဲဆောင်ရွက်နေလားဒီစံနှုန်းစံထားတွေကပြတ်သွားပြီလားဗမာပြည်မှာဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲကိုမှုသိဆောင
်အဲ့ဒီစံနှုန်းစံထားတွေကိုမလုပ်လို့ပေါ့နော်ပြဿနာရှိနေတာပေါ့ချို့လူဖွေးရေးဆိုင်ရာစံနှုန်းစံထားတွေဆိုရင် NLD ရအကောင့်ထဲမပေါ်နိုင်ဘူးသူတို့မှအကြက်တည်းရှိတယ်ပါညာကပြောနေကြတယ်ပေါ့ဗျအဲ့ဒါမဲ့ကျွန်တော်တို့လည်းနားလေအဲ့ဒါမဲ့စံနှုန်းစံထားတွေဒီချိန်ကာလမှာတော့ပြောရမယ်သူဖွင့်တဲ့ပတ်သက်တဲ့စံနှုန်းစံထားတွေမပြောတဲ့အတွက်နိုင်ငံတကာဒေါ်အောင်ဆန်းစုကြည်ကပြစ်တင်လေးပန်နေတယ်။ရင်းတော့ဒေါ်အောင်ဆန်းစုကြည်ကိုသူရဲကောင်းလို့နိုင်ငံတကာကူကွယ်ခဲ့ကြတယ်။ချီးမြှောက်စားခဲ့ကြတယ်။ဒီနေ့ဒေါ်အောင်ဆန်းစုကြည်ပြေးတာတဲ့စုတွေပြုတ်တယ်။ တောင်ဆန်းစုကြည်ရဲ့ပုံကိုပြန်ဆွဲကြုတ်ကြတယ်ဆိုတော့အမတန်ရှက်ဖို့လည်းကောင်းဝမ်းနေဖို့ကျွန်တော်တို့လှုပ်ရှားမှုကိုထိခိုက်တယ်ကျွန်တော်ခံစားရတယ်ဝမ်းနေမိအဲ့ဒါပါလေဒီစံနှုံးစံထားအဲ့တော့စီးပွားရေးကိုပြန်ကြည့်ရင်လည်းကျွန်တော်တို့ခရိုနီတွေလက်ထက်မှာပဲအရင်မြစ်တရားကြည့်စစ်တပ်လည်းမှာဗမာပြည်ကမြို့ရိုင်းကစထွက်လိုက်တိုက်တဲ့အသေးသေးကြီးကြီးအလတ်အလာမြို့ရိုင်းကထွက်လိုက်တာနဲ့မြေယာတပ်ပိုင်ကြီးဆိုစားတွေ့ရတယ်ဗမာပြည်မှာအရင်မြစ်ကမြေပဲရှိတယ်လုံအားရှိတယ်ဒီနှစ်ခုပဲရှိတယ်လုံအားကပြည်ပကိုရောက်အရင်မြစ်ကစစ်တပ်ရဲ့လက်ထက်ရောက်တယ်ခရိုနီရဲ့လက်ထက်ရောက်တယ်အဲ့လိုရောက်နေတဲ့ခါကျတော့ဘလို့အရင်မရှိတော့ဒီတိုင်းပြာဘလို့စီးပွားရေးတပ်လို့လုပ်မလဲပြောပြအောင်ဘာနဲ့သွားလုပ်ကြပါတော့ကျွန်တော်တို့မှာ technology ရှိဘူးလေကျွန်တော်တို့မှာ production မရှိဘူးလေကျွန်တော်တို့မှာရှိနေလို့အားနဲ့မြည်ကြီးအဲ့လိုမြည်ကြီးကလည်းမရှိဘူးအားလည်းမရှိဘလို့စီးပွားရေးကိုပဲအမေစုကလုပ်ပေးပါလေကြီးစရာကြီးဖြစ်နေတာနားလေတယ်အဲ့တော့ဒါကြောင့်မလို့စီးပွားရေးမှာလေစံနှုန်းစံတာပညာရေးပြီးခဲ့တဲ့အတုန်းကလုံးလေးနှစ်ကလှူရှားမှုတော့ဖြစ်သွားသေးတယ်ဒီနေ့ဒီအုံဖွားပြောင်းစစ်တည်တော့အပေါ်ရန်လေးကျွန်တော်တို့လုပ်လို့မရသေးဘူးဟာကျွန်တော်တို့သိတယ်တက္ကသိုလ်ဒါပေမဲ့စံနှုန်းစံထားတွေစပြောင်းအောင်အမှားပြည့်ရဲ့တကယ့်ကိုဒီမိုကရေစီပညာရေးကျွန်တော်တို့ပါတယ်ရဲရဲပါလာဟာလားကျွန်တော်တို့ဒီဘက်မှာဒီနိုင်ငံတကာမှာကပ္ပတိုင်းထိုင်းနိုင်ငံအနည်းဆုံး liberal art လို့ခေါ်တယ်အဲ့ဒီ education ကို introduce လုပ်ပါဗမာပြည်စတင်ကျင့်သုံးပါတော့ကျွန်တော်တို့ဒါလူသွားကျင့်သုံးလို့စစ်တပ်ကလည်းဟာလားတန်တဲ့အင်အားစုတွေကလည်းဘယ်သူကလာကန့်ွက်ပဲလေကန့်ွက်ရင်လည်းကျွန်တော်တို့ကဆက်လက်တိုက်ပုံမရပါပဲ။ဒါပညာရေးပြောသူတို့အာဏာကိစ္စပြောနေတော့ညာရေးကိစ္စကလေးတွေအနာဂတ်အတွက်ပြောင်းလဲပေးပါလို့တော့လေ။ပြောင်းလဲမဖြစ်လာဘူး။ပညာရေးဘက်မှာလည်းပြန်ကြည့်ပါ။အဲ့တော့တခါကျွန်တော်တို့ပြန်ကြည့်လူမှုရေးဘိုင်းတွေမှာပြန်ကြည့်ရင်အလားတူပဲ။အဲ့ဒါလူမှုရေးတွေမှာဆိုလို့ရှိရင်အလားအိမ်တွင်းအကြပ်ဖွဲ့မှုတွေကလေးတငယ်တွေအကြပ်ဖက်ခံရတာတွေကလည်းတောင်းလျှောက်ဖြစ်တယ်အေးအေးဆောင်ရွက်မှုတွေကလည်းမရှိဘူး။အေးအေးရှက်ဖို့ကောင်းတယ်ဟိုဗစ်တိုးရီးယားအမှုပေါ့နော်ဟိုတိုင်းပြည်ပြည်သည်ဖြစ်တဲ့အမှုဆိုရင်ပြောင်းနိုင်ငံတကာရှိပြည်သူလူထုရှိပါလေပြောင်းမပြောက်ပါအဲ့ဒီအတွက်ကအမျိုးသားဒီမိုကရေစီဆိုတဲ့တော့တော်တော်ကိုယ်စားလွတ်တော်ထဲမှာရောက်နေတယ်သူတို့ကျွန်တော်တို့ကအားကိုးထားတယ်ပြည်သူကအားကိုးထားတယ်သူတို့ကမဆိုးပါနဲ့ဒါကိစ္စတွေအတွက်ကိုသူတို့ကအတန်တွေကိုကျွန်တော်တို့ပြည်သူရဲ့ခံစားချက်ကိုပုံတွေ့ပြတော့မှတ်တမ်းပြပြအဲ့ဒါတွေကလည်းမရှိပ
ြ energy ကသူတို့အနေနဲ့လူလူလူလာတဲ့အခြေအနေကိုအပြောင်းလဲတွေဖြစ်လာဖို့သူတို့လုပ်နေတယ်ရွေးကောက်ပွဲမှာဆိုရင်လည်းပြောင်းလဲရမယ်ဆိုတဲ့ကြီးကြော်တဲ့သူတို့သုံးပါတယ်အဲ့တော့ကိုမိုးသီးပြောနေပုံရဆိုရင်အခု energy အစိုးရကဒီ88တောင်းဆိုချက်တွေစံနှုန်းစံထားတွေပေါ်မှာရှိမနေဘူးဆိုတဲ့သဘောလား
တွေးပြီးနေပြီကျွန်တော်တို့လိုပဲတော်တော်ကြီးကိုတွေးပြီးနေကြပြီဒါနိုင်ငံရေးနဲ့နိုင်ငံရေးစကားပြောလို့ဒီချက်ပေါ်ပြပေါက်ပြရေးသမားတွေအဆင့်ပြောက်တော့တယ်နိုင်ငံရေးကကိုယ့်ကိုယ်ပေါက်ပြမှလူတွေကမသိကြဘူးအဲ့လိုပဲတမိုင်းမှာပြီးတော့ဦးလေးဝင်သွားထမေးကြည့်ရသူတက်ဖရားတကအကြောင်းတကကြီးတို့တိုင်းပြီးတော့ကောင်းဆုံးလုပ်ခဲ့တယ်ပဲသူတို့ပြီးသေးသွားတာပဲမဆလာပါတော်ဝင်တွေသွားကြည့်အဲ့တိုင်းပဲသူအနေနဲ့သွားမေးကြည့်သူတို့တိုက်ပွဲဝင်နေတယ်ခါလေးသူတို့တိုက်နေတာလားတိုက်ပြီးပြောင်းရွှေ့လုံးနဲ့ဒေါန်ဆန်းစုတိပွဲလုံးနဲ့တော့ရှင်းတော့အခုသွားကြည့်လိုက်ပြာကတ်ကိုပါစင်တဲ့ကတ်တိဖြစ်လာကတ်တော့လူတစုကိုကိုးကွယ်တဲ့ကတ်အဆင့်ရောက်သွားတယ်လူတစ်ယောက်ကိုကိုးကွယ်တဲ့အဆင့်ဖြစ်သွားတယ်ဒီမိုကရေစီဟာကိုလူတစ်ယောက်ကိုကိုးကွယ်တာပေါ့ဘူးတနည်းတစ်ခုအချင်းခုနကဦးစောမင်းပြောရသလိုကျွန်တော်တို့စနစ်ကြီးကိုပြောင်းလဲဖို့ကောင်စားစုကြီးကိုခေါင်းဆောင်တင်ခဲ့တယ်ဆိုတာ။အော်နိုင်ငံတကာကပြန်လာနိုင်ငံခြားကပြန်လာနိုင်ငံတကာထွေးကြုံနေရှိတာလေ။အေးဒီမဆလာဦးနေဝင်တို့ဦးစိန်ဝင်တို့တက်တော့တာတယ်။အဲ့လားသူတို့အုတ်ချွေတော့ပိုကောင်းပါနိုင်ငံတကာနိုင်ငံတကာစံတော့အဲ့ဒီတိုင်းကျွန်တော်တို့လိုချင်လို့တင်ခဲ့တာအခုပြန်ကြည့်စားဘာဖြစ်သွားလဲပြည်သူလူထုကကအထိကိုးွယ်တဲ့ဆင်ရောက်ပါပြီ။လူတယောက်ကိုကိုးွယ်တယ်ဒီဘက်မှာပြန်ကြည့်လိုက်ကျွန်တော်တို့ကြံ့ဆိုင်ဖွံ့ဖြိုးရေးမှာလည်းကိုယ်ပိုးခွင့်နေကြတော့မယ်။ဟာလားအမျိုးသားကြီးအစွန်ရောက်တယ်ဒီဘက်ကလည်းအလားတူပဲ။အဲ့တော့ဘဲအောင်သွားပြီးတိုးတက်တယ်ပြောမလဲ။ဒါကိုပေါက်ပြန်တယ်မပြောဘဲပါတီကိုပြောမလဲ။ဘဲပါတီကိုကျွန်တော်တို့ကသူတော်ကောင်းလို့ပြောရမယ
်။ကိုစုံမင်းရဲ့အမြင်လည်းသိကြပါလား။ NDR 88လမ်းကြောင်းပေါ်မှာပဲရှိနေတော့မလား။တွေးဖြေလို့ယူဆပါလား
။ပြောရရင်တော့နည်းနည်းတော့ဖြစ်တယ်ဗျ။အကြီးကကလက်ရှိအမျိုးသားခုကြီးဖွဲ့ချုပ်ကတိုင်းပြည်ကိုအုပ်ချုပ်တယ်2008ဖွဲ့စည်းပုံအောက်မှာပေါ့နော်ကျွန်တော်အနေနဲ့2008ဖွဲ့စည်းပုံအောက်ကိုဝင်ပြီးတော့ရွေးကောက်ပွဲဝင်ရင်းကိုကျွန်တော်အနေနဲ့မကန့်ွက်ခဲ့ဘူး။ဘာကြောင့်လဲဆိုတော့ရစုံတရားပြောင်းလဲနိုင်မလားဆိုတဲ့ညှော်လင့်ချက်နဲ့ဒါပေမဲ့ရွေးကောက်ပွဲနိုင်ပြီးတော့အစိုးရဖြစ်လာတဲ့အချိန်မှာအနေဒီအနေနဲ့လှုပ်တဲ့လှုပ်တီကိုမလှုပ်ခဲ့ဘူး။တော်တော်များများကိုပြက်ကွက်ခဲ့ရရ။အထူးသဖြင့်တော့
ဒီအမျိုးသားပြည်နယ်တင်းမြေရေးမှာစစ်တပ်နဲ့တင်းမြေရေးကိုဦးစားပေးလုပ်တယ်ကျွန်တော်အသုံးနဲ့သုံးရင်တော့စစ်တပ်ပါစားပေးအမျိုးသားပြည်နယ်တင်းမြေရေးပေါ့နော်အကြမ်းတဲ့တိုင်းသားအင်အားစုတွေဒီမိုကရေစီအင်အားစုတွေနဲ့ပတ်သက်ပြီးတော့ဒီလူရှုတယ်လို့တော့ပြောလို့ရတယ်ခင်ဗျာအဲ့တော့လက်ရှိအပြောင်းလဲမှာသူ့ရဲ့အားနည်းချက်ကဟိုတချိန်တုန်းကကြီးစရာစကားတွေပြောလို့ရှိလို့ရှိရင်ဘုရုတ်ခင်ညတော်ဇာစုကြီးကိုဆွဆွဲခဲ့တယ်လို့အတိမဲ့ဖြစ်နေတဲ့ငါလူတော်မြင်နေရတယ်အဲ့ဒီအနေထားမျိုးဖြစ်နေတယ်ပေါ့အဲ့တော့ဒီဖီတယ်လို့မပြောချင်ပေမဲ့အဲ့နီးပါတော့ဖြစ်နေတယ်လို့ပဲပြောရမှာအချိန်ကြီးရောက်နေပါပြီ
နေပါပြီ
အဲဒါတော့ energy အစိုးရပေါ်36ချက်ပါအခုဒီ88မျိုးဆက်ဘယ်လဲဆိုတဲ့ကိစ္စကိုတွားကြပါလေအခုက88မျိုးဆက်ကဒီဆိုလိုရာက88မှာထင်ကြီးဥဆောင်ခဲ့ကြတဲ့ចောင်းသားခေါင်းဆောင်တွေကိုအဓိကရည်ညွှန်းပါတယ်။တချို့ကတော့နိုင်ငံရေးပါတီဖွဲ့ကြတယ်။နောက်တချို့ကအစိုးရမှုတဲ့ရပ်ဖက်ဖွဲ့စည်းတွေမှာရှိနေပါတယ်။နောက်ကိုမိုးသီးတို့ကုဇော်မင်းတို့ဆိုလည်းပြပမှာပဲပြန်နိုင်နေနေထားတော့မရှိသေးပါဘူး။ Energy အစိုးရဆော်ပိုင်းကလာရောကဆိုရင်ပြည်ဝင်ခွင့်တောင်မရပါဘူး။အဲ့တော့88မျိုးဆက်ရဲ့ဒီနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်ပါဝင်ပတ်သက်နေတဲ့အနေထားဘယ်လိုမြင်လဲဗျ။ကုဇော်မင်းရင်ဖြစ်ပြီးပါ။
ကျွန်တော်တို့1988ဒီဖြစ်လာတဲ့ကျောင်းသားအင်အားစုတွေပေါ့နော်ဟိုလူငယ်အင်အားစုတွေအဲ့ဒီအင်အားစုတွေကျွန်တော်ဖာသာဘလလက်ထက်ဒုလရေးရယူဖို့ကာလအင်အားစုတွေနဲ့နိုင်ချင်းကြီးရယ်ကျွန်တော်တို့ညံ့လာတော့အမှန်ပဲဗျ။အကြောင်းလဲဆိုတော့ဟိုကျွန်တော်တို့ကြီးပြင်းလာတဲ့ဘဝဟာစံချိန်စံညွှန်းပြီးတဲ့ပညာရေးစနစ်ကိုတင်ကြားပြီးတော့တက်လာခဲ့တယ်ကျွန်တော်တို့အစိုးရရဲ့ပညာရေးစနစ်ကအားနည်းခဲ့တယ်လို့ကျွန်တော်တို့ကိုယ်တိုင်လည်းအားနည်းခဲ့တယ်အဲ့တော့ဟို2005လောက်မှာကျွန်တော်တကယ်ကြီးအားလုံးကိုကျွန်တော်ပြောပြဘူးတယ်အကြာကြီးအများကြီးရှောက်ပြီးစာရေးဖတ်စရာမလိုဘူးငွေကြေးအောင်စားဘာတွေလုပ်ခဲ့တယ်ဆိုတာကိုပြန်ကြည့်လို့ရှိရင်ငါတို့ဘာလုပ်တင်တယ်ဆိုတာကိုမင်းတို့ပြန်မြင်လိမ့်မယ်တကယ်ကျွန်တော်စိတ်ရှိမှာအားနေတဲ့အချက်ကနိုင်ငံရေးကိုနိုင်ငံရေးတည်တည်တတ်လုပ်ဖို့ဆိုတာတဲ့မပြမသားလုံးလားထွေးလားအယူဆတွေရှိကြတယ်ပေးဆက်သူတက်တက်တို့ဟာလားငါတို့ကအားရမမဲ့ဖူးလို့အရာမျိုးတွေအတွေးခေါ်တွေနဲ့လုံးနဲ့ခြာလပတ်လိုက်နေတဲ့ခါကျတော့မင်္ဂရောအဆင့်ဆိုတဲ့အာတာအဆင့်ကိုအခုအချိန်ထိမှန်မှောက်ရှစ်တလို့လို့ရွတ်တယ်လို့ဖြစ်နေတယ်အဲ့တော့သူသူကြကြအဲ့ဒီမှာနိုင်ငံရေးပါတီဖြစ်ရှိနေတာတော့လောလောဆယ်ပြည်သူ့ပါတီရဲ့ဒီပေါင်းတင်နှစ်ခုရဲ့ပေါ့နော်အဲ့တော့သူတို့တွေရဲ့အနာဂတ်နိုင်ငံရေးကရှိပါတီရဲ့နိုင်ငံရေးဟာလောလောဆယ်နိုင်ငံရောအိုးဥဆောင်နိုင်တဲ့အခြေအနေတော့မရောက်သေးဘူး။ဒါပေမဲ့တစ်ချိန်ချိန်မှာတော့သူတို့ဟာနိုင်ငံကိုဥဆောင်နိုင်တဲ့အခြေအနေကိုရောက်လာတယ်။အကြောင်းလဲဆိုတော့ခေတ်ကြီးပြောင်းတဲ့အချိန်မှာဒီတော့နိုင်ငံကိုထွက်လာခဲ့ရတယ်။ပြည်တွင်းမှာလည်းပွင့်လင်းလာတဲ့အခါမှာပညာရေးစနစ်ကိုတကုတ်တကယ်ကြိုးစားရတဲ့လူတွေရှိကြတယ်။အဲ့ဒီလူတွေတာဝန်ယူလာတဲ့အချိန်ရောက်လာခဲ့မယ်။နောက်ရှိတဲ့ရှိအတွက်ယူရှိတဲ့နိုင်ငံရေးအင်အားစုတွေကငါတို့လောက်ဝဖြစ်တော့မယ်ဆိုတဲ့အသည့်ရောက်တဲ့အချိန်မှာအနာဂတ်မှာရှိတဲ့ရှိဟာတိုင်းပြည်ကိုဥဆောင်လာမယ့်အခြေအနေကိုရောက်လာမှာပါလောလောဆယ်ကတော့အားရတဲ့အခြေအနေမှာမရှိသေးပါဘူ
းအနာဂတ်ထဲမှာလည်း88ကနေပြီးဥဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တချို့ပါပါတယ်ဒါကအနာဂတ်ဖြစ်လာမလားဒါမှမဟုတ် NLD မဟုတ်တဲ့တခြားအနာဂတ်နိုင်ငံရေးလား
အဓိကကတော့ဟိုအဲ့ဒီမှာလည်း88လူငယ်တွေပါပါတောက်တလူငယ်တွေကြီးကြပါတယ်။ဒါပေမဲ့ဘာကွာွားလဲဆိုတော့ဒီဘက်ကျွန်တော်တို့မြန်မာမှာရှိတဲ့88ဒီရဲ့အနေထားကနိုင်ငံကြီးကဒရစ်ကော့ဘူလွတ်လပ်တယ်ဗျ။ဘူလွတ်လပ်တယ်။အဲ NLD ကိုရောက်သွားတဲ့လူငယ်တွေကတော့ဒီပါတီဖောင်ထဲမှာလှုပ်ရတဲ့အပြင်မှာဒူးတယောက်ကအမိန့်ကိုနာခံပြီးတော့ဒုံုံကလှုပ်ရတဲ့အစင်တဲ့သိမကွာတဲ့အလုပ်ကိုသူတို့လုပ်နေရတယ်ပေါ့နော်။အဲ့တော့ဒီ get creative ပေါ့နိုင်ငံကိုဥဆောင်တဲ့အခါမှာဒီဘလိုစံနှုန်းနဲ့ပုံဖော်မလဲဆိုတာကတော့ဒီရဲ့မြန်မာ88တွေမှာ dream ကပုံများပါတယ်ပုံများပါတယ်နောက်တစ်ချက်ကဟိုကျွန်တော်ပြောနေတဲ့စကားပေါ့နော်အဲဒီစကားကတော့အဓိကကဒေါက်ဆန်းသူကြီးလက်ထက်အခုအချိန်မှာစစ်တပ်ရှိနေသေးတယ်ဟုတ်ပြီဒေါက်ဆန်းသူကြီးလွန်သွားတဲ့အချိန်မှာတော့စစ်တပ်ကထွက်သွားမလားလို့ပြန်စဉ်းစားကြည့်တော့ကျွန်တော်တို့เนี่ยမမြင်ဘူးအဲ့တော့ဒိတ်ဆုံးထိတ်တိုက်တွေးရမယ့်အချိန်မှာကျွန်တော်တို့ယူဆက်ကျွန်တော်တို့နောက်ယူဆက်တွေเนี่ยထိတ်တိုက်တွေးရတော့မှာပဲစစ်တပ်အဲ့လိုထိတ်တိုက်တွေးရတဲ့အခါမှာစစ်တပ်ယူတီဒိုးလေးစားလောက်တဲ့အတွေ့အကြုံရှိခဲ့တဲ့
ရှိတဲ့ရှိကကျောင်းသားလူငယ်ခေါင်းဆောင်ဟာအဲ့ဒါဒီမှာလောလောဆယ်မရှိပါဘူးအမြင်ဆုံးရှိတယ်ဆိုရင်ပြုံးချိုအခုဝင်သွားတဲ့ကိုတင်းစန်းတို့လောက်အဲဒါကကျောင်းသားတမကမှာတာဝန်ယူခဲ့တဲ့အမြင်ဆုံးလူတွေပဲရှိကြပါတယ်ဒါပေမဲ့အားရကျင်းတဲ့ဆရာတော့မရှိပါဘူးဟုတ်ကဲ့ခင်ဗျာကျွန်တော်ကိုမိုးတီးကိုမိကျင်ပါလိမ့်ခင်ဗျာကိုမိုးတီးဆိုခုနကအစောပိုင်းကဖြေသွားတဲ့အခါမှာ 88ဆိုရင်တနည်းတနည်းထဲတစုတစီတဲ့လုတ်ခဲ့ကြတယ်ဆိုရင်အမှတ်ကြီးကမှတ်ရစရာကိုပြန်ပြောခဲ့တာတွေ့ရပါတယ်ပြောမယ်ဆိုရင်ရှင်းဆက်ရှင်းလှူရှားမှုဆိုတာလေယူဆပေါင်းဆိုအင်အားစုပေါင်းဆိုအကုန်လုံးပါခဲ့တာပေါ့ဒါပေမဲ့လေရှင်းဆက်ရှင်းမျိုးဆက်ဆိုတဲ့အနေထားနဲ့အားကောင်းမောင်းတန်ဒီအပြောင်းလဲကာလမှာဖြစ်မလာတာဘာကြောင့်မလဲကိုမိုးတီးရဲ့သုံးသပ်ချက်သိကြပါလားသူတို့အားလုံးကအခက်အခ
အဆက်အသွယ် communication ပေါ့နော် communication နည်းနည်းလောက်ပြတ်သွားတယ်နောက်ပိုင်းကျတော့မှကျွန်တော်တို့ကပြန်ပြီး communicate လုပ်လို့ရလာတယ် communication ကအရေးကြီးတယ် internet media telephone ပို့ social media အခုကအညတ်တက်တော့ပေါ့ပါတယ်ပေါ့ပါတယ်ဆိုတော့ကျွန်တော်တို့ phone back ပြုံးနေပါတယ်အချိန်မှာကျွန်တော်တို့ 88A ကညာလဲစီလုံးညော့လာလိမ့်မယ်အဲဒီလိုနည်းနည်း attitude အချို့တစ်စစ်ချို့အခုအကြောင်းတွေတွေကလည်းအရင်မြန်ငယ်အဲ့ဒီကာလမှာသူတို့ရဲ့ကုန်းဆောင်မှုကရောက်လာနေတယ်အဲ့တော့အခုကိုပြောလို့ကုန်းဆောင်အောင်ဆန်းစုကြည်အလွန်ပြောနေတယ်ကျွန်တော်တို့ beyond the answer ဆိုပြီးဒီတန်းဒီဒီလိုဖြစ်နေကြတော့လက်မခံနိုင်သူလက်ပိုက်ကြည့်နေမှာလည်းမဟုတ်ဘူး88အသူတွေကလည်းဘယ်သူမှကြည့်နေအခုအများကြီးသိခံတယ်ဒီ generation ကျွန်တော်အဲ့ဒီဘက်ကကျွန်တော်ချီးကျူးပါတယ်ကျွန်တော်ရဲဖို့အဖြစ်လို့လည်းဆိုတော့အော်တော့ဆန်းစုကြည်တက်လာတယ်သူအောက်မှာငါတို့တင်းကြီးတညွတ်ထက်လိုက်မယ်စီစီလုံးလုံးတက်ကြပြေးတယ်ဟာလာအာသူနောက်မှာအကုန်လုံးကျွန်တော်တို့ဝိုင်းရပြီးခဲ့တယ်ဒါပေမဲ့ကျွန်တော်တို့ဝိုင်းရပြီပဲသူကဝိုင်းရခံတာပုံမှုလေးအဲ့ဒါကိုကျွန်တော်ရှင်းဆက်ချက်တွေကကျွန်တော်သိတယ်ကျွန်တော်အရင်ဆုံးသိတာအသိတော့ကျွန်တော်ကိုယ့်ဘက်ကိုပါတီထောင်ထားလိုက်ရသူစီသွားလက်တွဲဖို့သွားတယ်သူတို့ဒီဝင်ဖို့သွားတာအဝင်မခံဘူးအဲ့တော့သူတို့2015တုန်းကလည်းကျွန်တော်ကြိုပြောတယ်အေးမဝင်နဲ့အဲ့တော့မသွားနဲ့မင်းတို့လက်ခံမှာအဲ့တော့မင်းတို့ကိုကကိုဝင်ဖို့ပြင်းနေကိုကကိုလေးဟာလာဝိုင်းရညင်လဲကိုနိုင်ငံရေးစစ်မပြောက်စေသူကစင်မှာပြက်ပြီးတော့ဝိုင်းရတာဟိုအဲ့တော့သူတို့ဟိုကနောက်ဆုံး last minute ကျမှဟို decision ချလိုက်တယ်ဘောင်ဆန်းစုကြလက်မခံဆိုအကုန်လုံးကဘာလို့ ਆ မှမသိဖြစ်သွားတာပေါ့အဲ့ဒါလည်းကျွန်တော်တို့အတွက်အကြီးမားဆုံးဟိုကထိုးနှက်ခံဖြစ်သွားတာဖြစ်သွားတဲ့ခါကျတော့ဂျီလူတွေအထွေကြုံရှိနေပြီးတိုင်းပြည်တွေဆုံးလုပ်ခဲ့တယ်နှစ်နာခံခဲ့တယ်သူတို့ကလွှတ်တော်ထဲမှာသွားပြီးဥပဒေပြုမှုတွေလောက်ရတော့မယ့်အချိန်လောက်ရတော့မယ့်အရွယ်ဗျာအလားဒီအကောင်ဆုံးဟိုလူဘဝမှာအင်အားအခွန်အားတွေအပြည့်ညံအားတွေအပြည့်ဆုံးချီသူတို့အချီးနှီးဖြစ်သွားတယ်အခုတော့ကိုကြီးတယောက်ပဲပါတီထောက်ပြီးထွက်လာရတယ်အဲ့ဒါမိကိုနိုင်တို့ကသွားတောက်ခံမှာသွားအားပေးရမှာဘာဖြစ်လို့ကိုယူပရိုပါတီကိုအားပေးတယ်ဆိုတော့ခုနကကျွန်တော်ကြားသေးတယ်ကျွန်တော်တို့ကတော့တောက်ခံတယ်အားပေးမှာအဲ့လားကျွန်တော်ရှင်းလေးလုံးနဲ့ကျွန်တော်မလုံနိုင်လုံနိုင်လေအားပေးရမယ်သွားတောက်ခံရမယ်တကူရဲ့အနာကကိုယ့်ရဲ့ပြောလင်းချက်တွေ
ဒီညမှာကျွန်တော်ကုမိုးသီးစုံကိုဒါဆိုရင်မေးချင်ပါတယ်ပြောရမယ်ဆိုရင် NLD ပါတီကလည်း88ထဲကနေထွက်လာတယ် NLD မျိုးနယ်အစင်းစင်းနေမှာဆိုလဲတပိတ်ခေါင်းဆောင်တွေကနေပြီးတော့မျိုးနယ်ခေါင်းဆောင်တွေတိုင်းခေါင်းဆောင်တွေဖြစ်လာတယ်သူတို့ဟာလည်း88အင်အားစုပါလို့ပြောနေတာရှိပါတယ်ကုမိုးသီးကရော NLD ပါတီနဲ့ပတ်သက်လို့88အင်အားစုအနေနဲ့လက်ခံပါလား
ချက်တယ်ဗျလက်ခံဖို့တော်တော်ချက်တယ်တို့လုံးတော့လုံးခက်ကြတယ်ခြေလေးလို့ဆောင်အင်္ဂနာမှာကျွန်တော်တို့ကဟိုသူတို့ပါတီဘက်ကိုရောက်သွားတယ်လေကျွန်တော်ဒီဘက်ကကြောင်းသွားထုတ်ထားမှုမြို့သားရေလှူရှာမှုပိုင်းမှာရပ်တည်နေခဲ့ကြတယ်ဒီလေးလုံးမှာ88အတွင်းမှာပါခဲ့ပေမဲ့ initiative role ပါလို့ကျွန်တော်ပြောစရာရှိ initiative ဘူးဆောင်စတင်ဦးဆောင်လေကြတယ်အခန်းခဏသမိုင်းပြေသမိုင်းအချက်တွေပို့တော့ကပ်ပြောလို့တရားဟုတ်တယ်တော့စဉ်းစားကြည့်လို့အခုပြည်သူလူထုကလွန်စားစုကြည့်မရှိတော့ဘူးဘာတို့ကိုပြောလဲအများတို့ကိုယ့်အဝယ်စဉ်းစားကြည့်ဒီ88အင်အားစုတွေပဲသူတို့ပြောနေတာပဲပြောနေတာပဲကျွန်တော်တို့ဒီဘက်ထွက်လာကြတယ်လက်စားထဲရောက်တော့ကျွန်တော်တို့88အသက်20အစိတ်ကလေးတွေကိုသူတို့များတို့ကခေါင်းဆောင်မှုနဲ့တထားနေတယ်ကျွန်တော်မှမဟုတ်အားလုံးဒီသူတို့ပြီးခဲ့ကျွန်တော်တို့တောင်းသူတွေအပြင်းမှုတွေဥပထားတွေလွဲပဲတွေးမှုတွေအခုကျွန်တော်တို့ရှာဦးပဲကြတယ်နည်းနည်းဒီခုနကမြို့နော်ပါခဲ့တဲ့ကျွန်တော်လေးစားတယ်သူတို့ရဲ့ရှိသေးလို့ပို့contribution တွေအတွက်ခံစားချက်တွေပါပဲ။ဒါပေမဲ့သူတို့က policy making မှာသူတို့မနေခဲ့ဘူး။ policy making မှာ drawn sense ကြီးကချုပ်ပိုက်တာ။88တွေကကိုယ့်ကို policy လောက်လာ၊ကိုယ့်ကို debate လောက်လာ။ democracy ကိုကျင့်သုံးလာတဲ့အင်အားစု။ဒါကြောင့်သူတို့မှာ value ရှိတယ်၊သူတို့မှာ leadership အခြေအနေရှိတယ်။
ကျွန်တော်နောက်ဆုံးအဂျင်နာလေးတစ်ခုမေးချင်ပါတယ်အဓိကတော့88ရဲ့တဘောတဘာဝပေါ့နော်အဲ့တော့ကျွန်တော်နောက်ဆုံးကုဆောင်မင်းကိုအရင်မေးချင်ပါတယ်ခင်ဗျအဲ့တော့88ရဲ့စိတ်ကူးစိတ်တမ်းဖြစ်ချင်တဲ့ဟာမျိုးပြောမယ်ဆိုရင်မြန်မာနိုင်ငံကိုဘယ်လိုပုံဖော်ချင်တာလဲ
အဓိကတော့မြန်မာနိုင်ငံမှာကဒီတိုင်းရင်းသားတွေနဲ့စုပေါင်းဖွဲ့စည်းထားတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဖြစ်စီချင်တဲ့ပုံစံကဒီမိုကရေစီရဲ့လူ့ခွင့်ရေးရဲ့စစ်မှန်တဲ့ဖယ်လေရေပေါ့ကျွန်တော်အားအိုက်စနစ်ကိုကြွားချင်တယ်စီးပွားရေးကတော့သကလုံးကြည့်ကြပြောမယ်နားရှိစီးပွားရေးပါတာပေါ့ဗျာဟိုအခုတည်းကအစိုးရကတော့သူ့ရဲ့စီးပွားရေးစနစ်ကိုကြည့်ကြည့်ကြမပြောဘူးဟိုဒီကွက်စီးပွားရေးဝါဒဆိုပြီးတော့လုံးချတာလည်းအနေအားပဲရှိတယ်ဘရော့ဇယ်ချင်းကြီးတော့ဟိုကမိုးလီပြောရတဲ့လိုနိုင်ငံရေးကိုလည်းအမေရိကလည်းဝန်ကြီးချုပ်ပြီးတော့လုပ်ထားတဲ့လိုစီးပွားရေးကိုလည်းစစ်တကလို့ဒီအုပ်ပြီးတော့လုပ်ထားတယ်အဲ့ဒီအနေထားကိုကျွန်တော်လွန်ဆန်းနေတယ်အဲ့ဒီအနေထားကိုလွန်ဆန်းခဲ့နိုင်ငံရေးပုံစံစီးပွားရေးပုံစံတစ်ခုကိုကျွန်တော်ဖြစ်စေချင်တဲ့ဆန္ဒကျွန်တော်မှရှိပါ
ဟုတ်ကဲ့ကုဇော်မီကျေးဇူးပါကျွန်တော်ကိုမိုးသီးစုံနဲ့အဲနောက်ဆုံးမိကျမာလေး88ကနေပြီးတော့မျှော်လင့်ခဲ့ကြတဲ့စိတ်ကူးစိတ်တမ်းတိုင်းပြည်ကိုဘလို့ပုံဖော်ကြတာလဲကိုမိုးသီးစုံရဲ့အမြင်သိကြပါလိမ့်ခင
်ဗျဟိုကျွန်တော်တို့တိုင်းပြည်ကိုကြီးကြပ်ခံရတဲ့နိုင်ငံတော်ကြီးတရားပြည်ကျွန်တော်တိဆောက်ချင်တယ်အဲဒီနိုင်ငံမှာနေကြရင်လူ့ကိုရေးအလားကျွန်တော်တို့ညီများကြီးတရားမျှတရေးတဲ့အကုန်ရှိတဲ့နိုင်ငံတော်ကြီးကိုကျွန်တော်တို့တိဆောက်ချင်တယ်အဲဒါကျွန်တော်တို့ရဲ့အချီးမဆုံးအိမ်မက်ပဲအချီးမဆုံးမျှော်လင့်ချက်ပဲ
88လှုပ်ရှားမှုနဲ့ယနေ့နိုင်ငံရေးအခြေအနေသုံးသပ်ချက်88မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ကိုမိုးသီးစွန်ကုဇော်မင်းတို့ရဲ့အမြင်တွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်သားညဦးပါ
စနေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီနေ့ဟာမြန်မာနိုင်ငံတဝမ်းမှာတပါတီအာဏာရှင်အစိုးရကိုဆန့်ကျင်ပြီးတော့ရှစ်လေးလုံးလူလူအုံကြွမှုကြီးဖြစ်ခဲ့တဲ့32နှစ်မြောက်အနေဖြစ်ပါတယ်ရှစ်လေးလုံးရေးတော်ဘုံဟာပြည်သူလူထုတရားလုံးနဲ့ဆိုင်တဲ့ရေးတော်ဘုံကြီးဖြစ်တဲ့အတွက်ဒီနေ့မှာအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တဦးတယောက်ကဥဆောင်တာမျိုးမဟုတ်ဘဲလူထုတရားလုံးပါဝင်ပြီးတော့အထိမ်းအမှတ်အခမ်းအနားတွေကျင်းပကြတယ်လို့88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်သူကိုချင်မီက VOE ကိုပြောပါတယ်လွန်ခဲ့တဲ့32နှစ် 1988 ခုနှစ်ဩဂတ်လ10ရက်နေ့ကနိုင်ငံတော်လူထုတရားလုံးလမ်းတွေပေါ်ထွက်လာပြီးတော့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဥဆောင်တဲ့အစိုးရနှုတ်ထွက်ပေးဖို့နဲ့ပါတီစုံဒီမိုကရေစီစနစ်ဖော်ဆောင်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုချက်ကိုလည်းရောက်တဲ့အစားဗိုလ်ချုပ်ကြီးဟောင်းဦးနေဝင်ဥဆောင်တဲ့အစိုးရကစစ်တပ်ကိုတုံးပြီးဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေခဲ့ပါတယ်။ဒီကြောင်ထဲမှာပဲအကြောင်းသားတွေဥဆောင်တဲ့ဆန္ဒပြတဲ့သူတွေဟာနောက်ဆုံးမသွားပဲဆက်ပြီးတော့ဆန္ဒပြခဲ့တာကြောင့်နိုင်ငံတော်အစိုးရအုပ်ချုပ်ရေးရန်တရားတွေရပ်ဆိုင်းသွားတဲ့အခြေအနေအထိရောက်ခဲ့ပါတယ်ခင်ဗျာရုရှားတရုတ်နဲ့အီရန်နိုင်ငံတွေဟာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူတို့သဘောကျတဲ့သူအနိုင်ရလာအောင်အမေရိကန်ပြည်သူတွေကမဲပေးနိုင်မှုမျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာဂျောင်းဝင်နောက်ဆက်တာတွေကိုတက်တက်ကြွကြွလှုပ်ဆောင်လာနေတယ်လို့အမေရိကန်အစိုးရရဲ့ထိပ်တန်းတမ်းပြန်ထောက်လှမ်းရေးတာဝန်ရှိသူတို့ကအထူးသတိပေးလိုက်ပါတယ်အမေရိကန်မှာသဘောထားကွဲတာတွေပိုဖြစ်ပြီးအမေရိကန်ပြည်သူတွေအနေနဲ့ကျွန်တော်တို့ရဲ့ဒီမိုကရေစီလုပ်ငန်းစဉ်ပေါ်မှာယုံကြည်မှုတွေထိခိုက်ကြဆင်းလာအောင်လုပ်ဖို့အတွက်အဲ့ဒီသုံးနိုင်ငံစလုံးကမျှော်လင့်နေကြတယ်လို့ထောက်လိုင်းရေးသတင်းတွေကညွှန်ပြနေကြောင်းမြို့သားတံမြန်ထောက်လိုင်းရေးနဲ့လုံခြုံရေးဌာနညွှန်ကြားရေးမှူးဝီလျံအေဗာနီနာကပြောလိုက်ပါတယ်။ကမ္ဘာတော်မှာကိုဗစ် -19 ရောဂါကူးစက်ခံထားသူ 19.3 သန်းကျော်နဲ့သေဆုံးသူ 9,200 ကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။မြန်မာအိန္ဒိယအိန္ဒိယနိုင်ငံမှာ24နာရီအတွင်းCOVID-19 ရောဂါကြောင့်သေဆုံးသူ933ဦးအပါအဝင်နောက်ထပ်ရောဂါကူးစက်သူ6100ကျော်ရှိခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 2.3 သန်းနီးပါးရှိသွားခဲ့ပြီဖြစ်ပါတယ်။လွန်ခဲ့တဲ့ရက်30အတွင်းသေဆုံးသူ2000ကျော်အပါအဝင်စုစုပေါင်းသေဆုံးသူ42000ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။ Australia နိုင်ငံ Victoria ပြည်နယ်မှာတော့ COVID-19 ရောဂါနောက်ထပ်ကူးစက်သူ466ဦးရှိခဲ့ပြီးတော့သေဆုံးသူလည်း12ယောက်ထပ်တိုးခဲ့ပါတယ်။မဘုံမျိုးကိုတော့ခုချိန်ထိအသွားလာတွေပြိပင်ကန့်သက်ထားသလိုညမထွက်အမိတ်လည်းထုတ်ပြန်ထားပါရခင်ဗျာစနေနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကိုတော့လက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်VOA စီစဉ်လေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်ရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.